Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အသံရဲ2019ခုနှစ်နိုဝင်ဘာလ6ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျမတင်ကြီးထိုက်ပါ
။မင်္ဂလာပါရှင်။ကျမကခင်ဗျသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါ။အမေရိကန်ဒေါ်လာထရမ့်အနိုင်နိုင်ငံရေးအရအသာစီးရစီဖို့အတွက်စုံစမ်းမှုတွေလုပ်မပေးရင်ယူကရိန်းကိုပေးရမယ့်စီးရဲအထောက်အကူတွေပေးမှာမဟုတ်ဘူးလို့သူယုံကြည်ကြောင်း EU ဆိုင်ရာအမေရိကန်သံတမန်ကြီးကကြားနာပွဲမှာထပ်ဆိုခဲ့ပါတယ်။အမေရိကန်နဲ့တရုတ်တို့ကြားလက်ရှိဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲဟာနှစ်နိုင်ငံစလုံးအတွက်အကျိုးရုပ်စေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်သားချင်ချင
်ကောင်းပါပြီရှင်။သတင်းတွေပြီးသတင်းဆောင်ပါတွေတင်ပြတဲ့အခါမှာတော့
ဟိုတက်ထဲမှာမဲထဲမှာဆိုလို့ရှိရင်ပါတီခုလေးဝယ်ထဲမှာတော့စဉ်းစားချက်ပေါ်မှာအခြေခံတယ်လို့ပဲကျွန်တော်ထင်တယ်။ဒါကကျွန်တော်ထင်တယ်ဒီမဲယုံကိုရှိလို့ရှိတယ်
။တက်တဲ့ဝင်ထဲမှာမဲယုံနေမထားဘူးဆိုတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်ချက်မူကြမ်းအပေါ်ဘသူတွေဘာကြောင့်ကန့်ကွက်နေကြတယ်လဲဆိုတဲ့စူးစီးတင်ပြချက်အေးရခိုင်လက်နက်ကင်တပ်အရေးအိန္ဒိယဘက်ကဝင်ရောက်ဆွတ်ဖက်လာနိုင်ခြင်းနောက်လေရုညဉ့်ဉန်းမှုနဲ့ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာရောဘလို့အခြေအနေရှိလဲဆိုတာဒီကိုကြားကြရပါမယ်။ကမ္ဘာသတင်းတွေတဲကမြန်မာအကြောင်းကောက်လုပ်ချက်အင်္ဂါညချမ်းတိုက်ရိုက်လေလံအစီအစဉ်နဲ့သောရရှင်တို့ရဲ့ယုံကြည်ရာတွေကိုမျှဝေထားတဲ့သူယုံကြည်ရာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကကြီးညာပေးကြပါအောင်ရှင
်။သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအထောက်အကူဖြစ်စေမဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးမယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာရင်ယူကရိန်းအတွက်အမေရိကန်ရဲ့စီးရီးအကူအညီဒေါ်လာတန်400လောက်ကိုထုတ်ပေးမှာမဟုတ်ဘူးလို့သူယုံကြည်ထားကြောင်းဥရောပသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Gordon Sondland ကအောက်လွှတ်တော်ကျမ်းစာပွဲမှာထွက်ဆိုခဲ့ပါတယ်။ Democratic ကြီးစိုးထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်အပေါ်မှာတရားစွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ခြင်းကသံတမန်ကြီး Sondland ထွက်ဆိုထားတာအတွက်ပြန်လည်ပြီးဖော်ပြချက်ကိုအင်ကာနေမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။အာဂရီလိုက်စားမှုဆိုင်ရာကြေညာချက်ကိုလူသိရှင်ကြားထုတ်ပြန်ပေးဖို့အတွက်သူတို့သတင်းပတ်ပေါင်းများစွာပြောကြားခဲ့တဲ့အတိုင်းယူကရိန်းဘက်ကလုံမပင်းရင်အမေရိကန်ကပေးမယ့်အထောက်ပံ့တွေရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတဗိုလ်ဒိုမီယာဇယ်လင်စကီရဲ့လက်ထောက်နဲ့စက်တင်ဘာ1ရက်နေ့ဝါဆောကတွေ့ဆုံပွဲမှာသတိပေးခဲ့ကြောင်းသံတမန်ကြီးကပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။သမ္မတထရမ့်ကယူကရိန်းသမ္မတနဲ့ဇူလိုင်လတယ်လီဖုန်းဆက်သွယ်ပြောကြားချက်မှာ2020ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကအလားအလာရှိတဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဖြစ်သူဟန်တာဘိုင်ဒန်တို့ရဲ့ယူကရိန်းတဘာဝဒဏ်ွေကုမ္ပဏီမှာလှုပ်ဆောင်နေတာတွင်နဲ့သမ္မတထရမ့်ရဲ့2016ရွေးကောက်ပွဲမှာယူကရိန်းကဂျန်ဝင်နှောက်ယှက်တဲ့အထောက်အထားရှိမရှိယူကရိန်းကိုစုံစမ်းခိုင်းခဲ့တာကိုသံတမန်ကြီးဆောင်းလန်ကရည်ညွှန်းပြီးပြောကြားခဲ့တာဖြစ်ပါတယ်။သံတမန်ကြီးဆောင်းလန်ဟာ2019သမ္မတထရမ့်ကျန်းသက်စွာကျင်းပပွဲအခမ်းအနားအတွက်အဓိကလှူရှင်တဦးလည်းဖြစ်ပါတယ်။
နနကမူရဂိုင်းနဂိုင်းရဲ့ချုံခိုးတိုက်ခိုက်မှုကြောင့်မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာနေထိုင်တဲ့အမေရိကန်မိသားစုဝင်တွေတေဆုံသွားပြီးတဲ့နောက်မှာမူရမောင်ကိုကိုင်းတွေကိုနှိမ်နှင်းဖို့အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံတပ်ဖွဲ့တွေပူးပေါင်းဆက်စည်ရေးလုပ်ဖို့အချိန်ကျပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွစ်တာမှာရေးသားခဲ့ပါတယ်။ပျော်ရွှင်ပွဲရာမိသားစုတစုနဲ့ယူတာပြည်နယ်ကမိတ်ဆွေတွေဟာမူရဂိုင်းနဂိုင်းရဲ့တိုက်ပွဲကြားထဲရောက်ရှိသွားခဲ့ရတာလို့လည်းရေးသားခဲ့ပါတယ်။အခုကမက္ကဆီကိုသမ္မတကမူရဂိုင်းတွေကိစ္စကိုအရေးကြီးတဲ့ကိစ္စအဖြစ်ယူဆလာတာဟာကောင်းမွန်တဲ့အချက်ဖြစ်ကြောင်းမူရဂိုင်းတွေသိအင်အားကြီးလွန်းလို့တခါတရံစစ်တပ်ဖွဲ့ဝင်တွေလိုအပ်မှာဖြစ်ကြောင်းလည်းရေးသားခဲ့ပါတယ်။မက္ကဆီကိုမြောက်ပိုင်းမှာမူရဂိုင်းတကန်းရဲ့တိုက်ခိုက်မှုကြောင့်ကလေး6ဦးနဲ့အမျိုးသမီး3ဦးထဏ်မင်းတေဆုံးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးမက္ကဆီကိုသမ္မတအန်ဒရီယက်စ်မန်နူယယ်လိုပက်စ်အိုဗရာဒိုဟာအင်္ဂါနေ့မော်လယ်ပိုင်းမှာသမ္မတထရမ့်နဲ့တယ်လီဖုန်းဆက်သွယ်စကားပြောခဲ့ပါတယ်။အင်္ဂါနေ့အစောပိုင်းမှာတော့သမ္မတအိုဗရာဒိုကသမ္မတထရမ့်ပြောတဲ့ပူးတွဲစီရေးစီမံချက်ဟာသူယုံကြည်တာနဲ့မကိုက်ညီဘူးလို့တွစ်တာမှာရေးသားခဲ့ပါတယ်။နှစ်နိုင်ငံအကြားတရားဥပဒေစိုးမိုးရေးပူးပေါင်းလှုပ်ဆောင်တာတွေရှိခဲ့ပူးပေမဲ့အမေရိကန်တပ်တွေမက္ကဆီကိုနိုင်ငံထဲဝင်ရောက်တိုက်ခိုက်ဖို့အလားအလာနေပါတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။အခုဖြစ်ရဟာအကြမ်းဖက်တပ်ဖက်မျိုးတွေကြုံတွေ့ရလေရှိတဲ့မက္ကဆီကိုနိုင်ငံမှာအရက်သားတွေအစုလိုက်ပြုံလိုက်တိုက်ခိုက်ခံရတဲ့နောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
အာဖရိကဥတုဒေတာကဆိုမာလီယာနိုင်ငံတွင်အစွန်းရောက်တွေကိုချေမှုန်းရင်းနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်ပြည်ထောင်စုအာဖရိကဒေတာအမေရိကန်စစ်ဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးစတီဖန်တောင်ဆန်ဟာဆိုမာလီယာနိုင်ငံကိုအင်ကာနေမှာတွားရောက်ခဲ့ပါတယ်။အာဖရိကမိတ်ဆွေတွေ အရှေ့အာဖရိကဒေသကအမေရိကန်ရဲ့အကျိုးစီးပွားတွေနဲ့အမေရိကန်နိုင်ငံအတွက်ချင်းချောက်မှုတွေရှိနေတဲ့ IS စစ်တွေးကြွအဖွဲ့အပြင်အယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့ဒေသရင်းအယ်ရှဘပ်အဖွဲ့တွေကိုဖိအားဆက်ပြီးတော့ပေးဖို့အတွက်အမေရိကန်ရဲ့စီးရဲလှုပ်ဆောင်မှုတွေတိုးတက်မှုဘယ်လောက်ရှိလဲဆိုတာကိုသူလေ့လာမှဖြစ်ကြောင်းဗိုလ်ချုပ်ကြီးတောင်ဆန်ကပြောပါတယ်။ဗိုလ်ချုပ်ကြီးတောင်ဆန်ဟာဆိုမာလီယာသမ္မတမိုဟာမက်အဘူလာဟီမိုဟာမက်နဲ့ရောဖာမဟိုလိုလူသိများတဲ့ဆိုမာလီယာစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးမဟာမက်အလီဘာရာစီနဲ့ပါအင်္ဂါနေ့ကတွေ့ဆုံပြီးလုံခြုံရေးဆိုင်ရာတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆိုမာလီယာကိုတွားရောက်တဲ့ဗိုလ်ချုပ်ကြီးတောင်ဆင်းရဲ့ခီးစဉ်အတွင်းအဲ့ဒီမှာတက်ချထားတဲ့အမေရိကန်တပ်သား900လောက်နဲ့လည်းတွေ့ဆုံခဲ့တယ်လို့ African ပြောခွင့်ရကပြောကြားလိုက်ပါတယ်။ဆိုမာလီယာတပ်တွေကိုပံ့ပိုးပေးနေတဲ့ American စစ်တပ်လေးရဲ့အခြေစိုက်စခန်းစက်တင်ဘာ30ရက်နေ့အတိုက်ခိုက်ခံရမှုမှာအယ်ရှဘပ်တိုက်ခိုက်ရေးသမားတွေပါပါဝင်နေတဲ့ဗီဒီယိုကို site ထောက်လိုင်းရဲ့အဖွဲ့ကထုတ်ပြန်ထားပါတယ်။
အမေရိကန်ပြည်ထောင်စုမှာတော့အရေးပါတဲ့ရွေးကောက်ပွဲသုံးခုကိုအင်္ဂါနေ့မှာကျင်းပခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်း Republican Party ကိုစားပြီးဝင်ပြိုင်ကြမဲ့ကုစလယ်လောင်းတွေဘက်ကနေမဲဆွယ်စည်းရုံးနေကြတာပါ။ Kentucky, Mississippi နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုအင်္ဂါနေ့မှာကျင်းပခဲ့ပြီးသမ္မတထရမ့်က Kentucky ပြည်နယ်ကလက်ရှိ Republican အုပ်ချုပ်ရေးမှူး Matt Bevin နဲ့အတွက်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်ပေးခဲ့ပါတယ်။ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Bevin ဟာသမ္မတထရမ့်ကိုထောက်ခံသူတူလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲတွေအတွင်းသမ္မတထရမ့်ရဲ့မဟာမိတ်တွေဖြစ်တဲ့Republican တွေအနိုင်ရမရဆိုတာကလာမယ့်နှစ်မှာကျင်းပမယ့်2020သမ္မတရွေးကောက်ပွဲမှာသမ္မတ Trump မဲဆန္ဒရှင်တွေဘက်ကဘယ်လိုသဘောထားရှိမလဲဆိုတာကိုခံမှန်းတဆနိုင်မှာဖြစ်ပါတယ်။ဒီလိုစီယုံရေးတွေစီရွေးကောက်ပွဲတွေလုပ်နေချိန်မှာပဲ American ရွေးကောက်ပွဲတဲ့နိုင်ငံရဲ့ခြားကငွေကြေးထက်ဝင်လှူဒါန်းမှုတွေပေါ်မှာလဲစိုးရိမ်ပူပန်မှုတွေပေါ်ထွက်နေပါတယ်။အဲ့ဒီလှူဒါန်းငွေတွေဘယ်လောက်ရှိမလဲဆိုတဲ့အတိုင်းအတာကိုမသိနိုင်သလိုလှူဒါန်းငွေတွေကိုကန့်သတ်ချက်နဲ့တာဝန်ခံမှုကလည်းအနှဲငယ်သာရှိပါတယ်။ American ရွေးကောက်ပွဲတွေပေါ်နိုင်ငံရဲ့ခြားငွေကြေးရဲ့ဩဇာလွှမ်းမိုးမှုကိုတိတိကျကျတိုက်တာဖို့ခက်ခဲတယ်လို့ကြွမ်းကျင်သူတွေကပြောဆိုနေစမှာပဲရွေးကောက်ပွဲငွေကြေးလှူဒါန်းမှုပမာဏနဲ့ပတ်သက်ပြီးအမေရိကန်တရားရုံးရဲ့လွန်ခဲ့တဲ့ဆယ်နှစ်ကဆုံးဖြတ်ချက်ကြောင့်လှူဒါန်းငွေပမာဏအများအများတိုးတက်လာတယ်လို့တော့အားလုံးကလက်ခံသဘောတူနေကြပါတယ်ခင်ဗျာ
ယူရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 0483ညတိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရုပ်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
်။ EOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လွန်ခဲ့တဲ့6နှစ်ကျော်က Ranger ဒုက္ခသည်တွေကိုမြန်မာနိုင်ငံကနေထိုင်းနိုင်ငံတောင်ပိုင်းကိုခိုးထုတ်ရမှာပေါဝင်တဲ့အဓိကတန်လျာရှိသူတွေတဲကထိုင်းဆိုကဖန်ဝရန်ထုတ်ထားသူတဦးဖြစ်တဲ့ကိုတုတ်ခေါ်စန်တီပီယာကောကိုကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးရမည်ပြီးအခုသူ့ကိုထိုင်းအာဏာပိုင်တွေစီလွှဲပြောင်းပြခဲ့တယ်လို့ရေထိုင်းရဲဌာနအကြီးအကဲတဦးဖြစ်တဲ့ဆူပရာပုံချိုင်ချန်းကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။2015ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူကုန်ကူးမှုမှာပါဝင်တဲ့စစ်တပ်တာဝန်ရှိသူတချို့အပါအဝင်လူပေါင်း148ယောက်ကဒုက္ခသည်တွေကိုမလေးရှားကိုမပို့ရင်ထိုင်းမလေးနယ်စပ်ထိုင်းနိုင်ငံတောင်ပိုင်းဆုံခလခရိုင်ဟရိုင်မြို့နယ်ပဒံဘေးစားတောရင်းယာယီစခန်းမှာထိမ့်သိမ်းထားခဲ့တာဖြစ်ပြီးဒီလိုဖမ်းဆီးထားချိန်မှာလူကုန်ကူးသူတွေကနှင်းပန်းနှိပ်စက်တာတွေနဲ့လူသတ်မှုတွေကျူးလွန်ခဲ့ကြတာဖြစ်ပါတယ်။လူကုန်ကူးသူတွေရဲ့စခန်းကိုထိုင်းအာဏာပိုင်တွေဝင်ရောက်ဖမ်းဆီးရမှာတော့ပြုတ်ထားတဲ့လူတွေအလောင်းအများပြားကိုတူးဖို့တွေ့ရှိခဲ့တာပါဒီမှုမှာအစိုးရထိပ်တန်းစစ်ဖက်ခေါင်းဆောင်တချို့လည်းပါဝင်နေတာတွေ့ရှိခဲ့ရပါတယ်အခုလွှဲပြောင်းပြရခဲ့တဲ့စန်တီပီယာဂိုဟာဒီလူကုန်ကူးကိန်းရဲ့ဝင်ငွေထွက်ငွေစည်းရုံးကိုကင်ပြေးသူဖြစ်တဲ့အတွက်ထိုင်းစစ်ရကဖမ်းဝရမ်းထုတ်ထားသူဖြစ်ပြီးအဲ့ဒီအချိန်ကလေးကသူကကမ္ဘောဒီးယားကိုထွက်ပြေးသွားခဲ့သူဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဖမ်းဆီးရမိခဲ့တဲ့စန်တီပီယာဂိုကိုလွန်ခဲ့တဲ့6နှစ်ကလူကုန်ကူးမှုမှာပါဝင်သူတွေအတွက်ချမှတ်ခဲ့တဲ့ထောင်ဒဏ်ပြစ်ဒဏ်28နှစ်ကနေ89နှစ်အထိတိုးမြှင့်ချထားခဲ့ပါတယ်
ရွန်ဂျာရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြေးအဝါထောက်ခံတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကထပ်လောင်းပြောဆိုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AK Abdul Momman ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနတာဝါရှားနဲ့အာရှလေပိုင်းဆိုင်ရာခိတ္တလက်ထောက်နိုင်ငံရဲ့ဝန်ကြီး Alice Wells နဲ့တနင်္လာကြာတွေ့ဆုံပြေမာကူလို့ပြောတာဖြစ်ပါတယ်ရွန်ဂျာရဲ့နေရပြန်ရေးအမေရိကန်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုဘယ်လိုထပ်ဆောင်းကူညီရမလဲဆိုတဲ့ကိစ္စကိုအသေးစိတ်ဆွေးနွေးခဲ့တယ်လို့လည်းဝန်ကြီး Momman ကပြောပါတယ်ဒုက္ခသည်တွေကိုပါရှင်ချာဂျွန်းကိုပြောင်းရွှေ့ရေးကိစ္စနဲ့ပတ်သက်ပြီးတော့လေဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အဲ့ဒီဂျွန်းကိုပြောင်းရွှေ့ဖို့အတိအကျလှုပ်ဆောင်မှာမဟုတ်ကြောင်းဒါပေမဲ့သူတို့အဲ့ဒီကိုသွားရင်တော့ပိုကောင်းမွန်တဲ့နေထိုင်မှုအခြေအနေ တွေကိုရရှိမှာဖြစ်ကြောင်းဒုက္ခသည်တွေပြောင်းရွှေ့ရေးအစီအစဉ်ကိုအမေရိကန်လက်ထောက်ဝန်ကြီးကမကန့်ကွက်ကြောင်းလည်းပြောပါတယ်။ဒါပေမဲ့လက်ထောက်ဝန်ကြီး Wells ကတော့ပြောင်းရွှေ့တဲ့အခါလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပိုပြီးများလာမလားဆိုတာကိုတော့ပြန်လည်စမ်းစစ်မှာဖြစ်တယ်လို့ Bangladesh နိုင်ငံကြီးဝန်ကြီးကမွန်မန်ကပြောပါတယ်။အမေရိကန်နိုင်ငံဟာဒုက္ခသည်တွေကိစ္စမှာငွေကြေးအများဆုံးအလှူရှင်လည်းဖြစ်ပါတယ်။အစောပိုင်းကလည်းလက်ထောက်ဝန်ကြီး Wells ကအမေရိကန်နိုင်ငံအနေနဲ့ Bangladesh နိုင်ငံနဲ့အတူရပ်တည်နေကြောင်းကောက်ဆက်ဘဇားမှာဒုက္ခသည်တွေခုံလုံးနေတဲ့လူမှုအတိုင်းဝိုင်းအတွက်အစီအစဉ်တွေကိုဆွေးနွေးခဲ့ကြောင်းပြောထားခဲ့ပါတယ်။ရိုဂျာ၃လုံးကိုလက်မခံတဲ့မြန်မာဆွေးရကတော့ဒုက္ခသည်တွေနေရပြန်ရေးဆောင်ရွက်နေတယ်လို့ပြောထားခဲ့ပေမဲ့အခုချိန်အထိတော့မြန်မာနိုင်ငံသဘောတူညီချက်အရမြန်မာနိုင်ငံကိုပြန်လာတဲ့ဒုက္ခသည်မရှိသေးပါဘူး
။ American နဲ့ကျုပ်တို့ကြားလက်ရှိဖြစ်ပေါ်နေတဲ့ကုန်သွေးစစ်ပွဲဟာစားသုံးသူတွေအတွက်ကုန်စည်နှုန်းကြီးမြင့်မှုနဲ့အတူကုန်ထုတ်လုပ်မှုကျဆင်းမှုကြောင့်နှစ်ဖက်စလုံးရဲ့စီးပွားရေးကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးအကဲနိုင်ငံကြီးနှစ်နိုင်ငံရဲ့အပြန်အလှန်ကုန်သွယ်ကုန်တွန်းမြင့်ကောက်ခံနေမှုရဲ့အကျိုးဆက်တွေကိုလေ့လာရမှာနှစ်ဖက်စလုံးကြီးမားတဲ့ဆုံးရှုံးမှုတွေကြုံနေတာတွေ့ရကြောင်းကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီလိုဖြစ်ပေါ်နေတာနှစ်ဖက်စလုံးအရှုံးပေါ်နေတဲ့ကုန်သွယ်ရေးဟာကုန်သွယ်ဖက်နှစ်နိုင်ငံအတွက်တမကတကမ္ဘာလုံးရဲ့စီးပွားရေးတည်ငြိမ်မှုအပေါ်မှာပါတက်ရောက်နေတဲ့အပြင်အနာဂတ်စီးပွားရေးကြီးထွားမှုအတွက်ပါရက်ခတ်မှုရှိလာတယ်လို့လည်းကုလသမဂ္ဂနိုင်ငံတကာကုန်သွယ်ရေးနဲ့ကုန်ပစ္စည်းထိုင်ရာဌာနကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်
။ဝီကမွတ်စလင်လူတက်ကြွလူချားသူတွေနဲ့စင်ကြံပြည်နယ်ထင်းသေးစခန်းတွေကနေလွတ်မြောက်လာသူတွေရဲ့မိသားစုဝင်ဆွေမျိုးတွေပေါ့တရုတ်နိုင်ငံကပြုမှုဆက်ဆံနေတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဝီကတက်ကြွလူချားသူတွေနဲ့ရှင်ချင်းပြည်နယ်ကထင်းသေးစခန်းတွေကနေလွတ်မြောက်လာပြီးအဲ့ဒီစခန်းတွေအကြောင်းပြောပြသူတွေရဲ့ဆွေမျိုးသားချင်းတွေကိုတရုတ်ဆိုရကအနှောက်ယှက်ပေးနေတာအချင်းချတာတွေနဲ့ဥပဒေမဲ့တရားစီရင်တာတွေကိုကြားသိနေရတဲ့အတွက်အမေရိကန်နိုင်ငံအနေနဲ့အလွန်အမင်းဆိုးရင်ပူပန်မိတယ်လို့နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဝန်ကြီးပုံပီယိုကပြောပါရယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကြေညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနားဆင်ကြရအောင်ပါရှင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုတင်းသွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပြင်ဆင်ချက်မူကြမ်းကိုဝေဖန်နေကြပါတယ်။အထူးသဖြင့်တော့တပ်စခန်းတွေအတွင်းကမဲယုံတွေကိုတပ်အပြင်မှာထားမယ်ဆိုတဲ့အချက်ကိုအဓိကဝေဖန်ထောက်ပြချတာပါ။ဒီတော့တွင်မှာပဲနိုင်ငံရေးပါတီ20ကလည်းကန့်ကွက်စာထုတ်ပါတယ်။ဝေဖန်ချက်တွေအပေါ်ကော်မရှင်ဘက်ကဘယ်လိုတုံ့ပြန်ပါသလဲနိုင်ငံရေးပါတီတွေကရောဘယ်ကိစ္စကိုကန့်ကွက်နေကြသလဲဆိုတာကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA သတင်းတောင်းမမေခါကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကစစ်တပ်အတွင်းကမဲယုံတွေကိုအပြင်မှာထားမယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပြင်ဆင်ချက်ပါဝင်တဲ့ဥပဒေကြမ်းကိုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲဤဥပဒေကို၅ကြိမ်မြောက်ပြင်ဆင်ချိန်မှာပါလာတဲ့ထပ်မံဖြည့်ဆွက်ချက်တစ်ခုလည်းဖြစ်ပါတယ်။စစ်တပ်အတွင်းကမဲယုံတွေကိုတက်ပြင်ပနေရချဖို့လှုံ့ဆော်တာနဲ့ပတ်သက်ပြီးအမြင်မျိုးမျိုးတွေရှိနေသလိုကော်မရှင်လှုံ့ဆော်ချက်နဲ့ပတ်သက်လို့မေးခွန်းထုတ်နေတာတွေလည်းရှိပါတယ်။ဒီအပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။
ကျွန်တော်တို့ဥပဒေနည်းဥပဒေအတိုင်းပဲဆောင်ရပါတော့ကဲ
။ပြီးခိုင်ဖြိုးပါတီကိုယ်စားလှယ်ဦးတောင်အေးကတော့အခုထုတ်ပြန်ဖို့လုပ်နေတဲ့နည်းဥပဒေဟာတက်မတော်ရဲ့သဘောတဘာဝနဲ့တိဆောက်ပုံကိုတေချာမလေးလာပဲလှုပ်ဆောင်ထားတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။
အဲ့တော့တက်မတော်ရဲ့သဘောတဘာဝနဲ့တက်မတော်ရဲ့တိဆောက်ပုံတက်မတော်ရဲ့ဖွဲ့စည်းမှုတက်မတော်ရဲ့လုပ်ငန်းတောင်ဒါတွေကိုဟိုတိစကြထဲထဲဝင်သိပြီးမှဒီနည်းဥပဒေထုတ်ပြန်တယ်လို့အငြေရတော့ဘယ်လိုပဲမြင်တယ်။မကြောင့်လဲဆိုတော့ဒီတက်တီကတချို့တက်တီဆိုရင်ဟိုရိုက်ရွာတွေနဲ့အရန်ဝေးတယ်သူတောင်ဝန်ဆန်းဆောင်တဲ့တောင်ဝန်တွေကလည်းအင်တန်ကြီးသေးတဲ့ကိစ္စတွေဖြစ်တယ်အဲ့ဒီတက်အဝန်ဝိုင်းနဲ့အဲ့ဒီလုပ်ငန်းတောင်ဝန်တွေဖြစ်ပေပြီးတော့ဝေးလာတဲ့နေရာမှာသွားပြီးတော့မဲယုံမှာမဲဆန္ဒပေးရမယ်ဆိုတာတော်တော်ကြီးတော့ဆက်သေးတယ်ရှိသွားနိုင်တယ်အဲလုံခြုံရေးလက်ထိကိုက်နိုင်တယ်ဒါကြောင့်မို့ဒါတွေကတော့နည်းနည်းညှိနှိုင်းဆောင်ရွက်မှအဆင်ပြေမယ်လို့ထင်တယ
်အခုလိုတက်တွင်းမဲယုံတွေနဲ့ပတ်သက်ပြီးကော်မရှင်လှုပ်ဆောင်ချက်ကိုဝေဖန်မှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်အခြေစိုက်ကုမ္ပဏီတစ်ခုဖြစ်တဲ့ International Foundation for Electoral System IFES ကနေရွေးကောက်ပွဲကော်မရှင်အသီးသီးမှအသုံးပြုမဲ့ IT ပစ္စည်းတွေအတွက်တင်ဒါအောင်မြင်ခဲ့တာနဲ့ပတ်သက်လို့အငင်းပွားပွဲရာတွေရှိတယ်လို့ဆိုပြီးကြံ့ခိုင်ရေးပါတီအပါအဝင်နိုင်ငံရေးပါတီ20ကကော်မရှင်ရဲ့လှုပ်ဆောင်ချက်အပေါ်
ကျွန်တော်ပြောလို့ရတယ်
ကိုလင်းမြန်သာစွာနဲ့ပဲကျွန်တော်ဆောင်ရနေပါလားအမှတ်တင်ချင်လောက်တာမရှိပါဘူးကော်မရှင်ကတင်သွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်ရေးနှီးဥပဒေကြံကိုရပ်ပေါင်း90အတွင်းဆွေးနွေးမှာဖြစ်ပါတယ်တကယ်လို့ကန့်ကွက်တဲ့သူရှိခဲ့ရင်တော့ဆွေးနွေးပြီးမဲခွဲဆုံးဖြတ်သွားမှာဖြစ်ပါတယ်ရှင်
ရန်ကုန်ခြေစိုက်ဗီအိုရဲ့သတင်းတောက်မမေခါပါရှင်အိန္ဒိယဆွေရကအချိန်မီကြာဝင်ဆောင်ရွက်တဲ့အတွက်အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့က သူတို့ဖမ်းဆီးခဲ့တဲ့အိန္ဒိယနိုင်ငံသားငါးဦးအပါအဝင်မြန်မာနိုင်ငံသားငါးဦးတို့ကိုနိုဝင်ဘာလ၄ရက်နေ့အစောပိုင်းကပြန်လွှတ်ပေးခဲ့ကြောင်းနိုဝင်ဘာ၅ရက်နေ့ရက်စွဲနဲ့အတည်ပြုထုတ်ပြန်ကြေညာခဲ့ပါတယ်။အိန္ဒိယအစိုးရရဲ့အဲ့ဒီထုတ်ပြန်ချက်မှာအိန္ဒိယနိုင်ငံသားတွေနဲ့အတူဖမ်းဆီးခံခဲ့ရတဲ့မြန်မာလွှတ်တော်အမှတ်ပါလွတ်လာပြီလို့ဖော်ပြထားပေမဲ့တီးခြားအတည်
Patalo, India soya peka, drita kind to enirago tuyare, lu a gega drika, don't tapare, my inchinanga a piece of salet, dimpiamaba.
Digger and Nuimala Toyaniga, Chintine, Palawam, Yugani, Yakandine, Zoutom, Yugu, Galadam Yitzan, Dai Saline, Sinin Lare, NLD, Chi Muda Lutok, Guzle, Uwe Dine, do. Galadan Punyoe Simangay Winder, India Nangan Danga U, Zagabian Na U, Salidama Na U, Susuvan Seugu, E. Yakailan Nakai Dapwega, Lanku Lama, Pansi Kosan Dwagi Rapsibari, Akulu Yakaibini Machine, India Suyaye, Galadam Yet Simanganga, Thro Winder Rigu, Yakailan Nakai Pwega, Pansi Kosan Dwagi Poma, Diana Lumia Yitue, India Suyaga, Achemi, Jawin, Sanya Kerapitao, India Bide Winji Tanaye, Meniga Topian Jama, Popia Tabare, Lumyaulare, India, Winda, Nga Urema, Da Ugaro, E. Puega, Pansi Tajima, Nalo Yoga, Paubi, De Songejao, Duha, Nada She, Siju, Widna Shin, Da Upidelule, India, Suyae, Topian Jama, Popia Tabare, Duye Yo Langu, Jale Lumyaulare, India Nanganda, Le Une, Du, Sitri Nugu, De Songebire now, India Nangangu, Sele Tokwabu, Menegabe, Sitri Gani, Yango Mugu, Through Along Trakwalabi Pitao, India Bide Winji Tanaga Suare, Dabime, India Baka Topian Jemma Popia Tare, Lumia Lare Nyamanangan Danga Udema, Nyama Luto, a map Bawine Sure Dre Bomaro, Dija, a deep Ujia Miyadi Bau.
အခုလိုအိန္ဒိယအစိုးရကရခိုင်လက်နက်ကိုင်တပ်ဖွဲ့ကိစ္စမှာဈာဝင်ဆောင်ရွက်ခဲ့တာကိုကြည့်ရင်ရခိုင်ပြည်နယ်ကသူတို့ရဲ့ကလရံမြစ်စီမံကိန်းကိုနှောက်ဆုတ်ပေးမှာမဟုတ်တယ်လို့သတိထားကင်တွယ်သွားမယ့်အနေအထားရှိတာတွေ့ရတယ်လို့အမေရိကန်ပြည်ထောင်စုခြေဆိုင်အိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
အဲ့ဒီမှာအိန္ဒိယဆူရရဲ့ဂျာဝန်မှုနဲ့ပြန်လွတ်လာတယ်ဆိုတော့ဒါတမကောင်းတဲ့တဲ့မှာစိတ်ကောင်းကြရတော့ကွယ်လွန်သွားတဲ့အိန္ဒိယနိုင်ငံသားတယောက်ပေါ့နော်ဒါကိုကြည့်လို့ရှိရင်ဒီအိန္ဒိယမြန်မာနယ်စပ်ရခိုင်ဒေသမှာအိန္ဒိယနိုင်ငံရဲ့သူ့ရဲ့ဟိုမြို့သား project ကြီးပေါ့နော်စစ်တွေရောကလရန်ရောအထူးသဖြင့်ကလရန်အဲမြို့ဝန်စီမံချက်ကိစ္စကိုဟိုထိကိုက်တက်ရောက်နေတယ်အိန္ဒိယကအဲ့ဒီအတွက်လည်းအမှန်တမတော့တတိထားပြီးတော့ဆောင်ရွက်ပါတယ်။ဒါကြောင့်နောင်လည်းပဲဒီကလကန်စီမံချက်နဲ့ပတ်သက်ပြီးတော့ဘယ်လိုပဲမငြိမ်သက်မှုတွေဖြစ်ဖြစ်အိန္ဒိယဘက်ကတော့ဒါကိုဟိုသူကအလျှော့ပေးမှာမဟုတ်ဘူးတက်နိုင်တဲ့နည်းနဲ့သူကဖြောင်းပြတဲ့နည်းဖြစ်ဖြစ်တခြားနည်းတွေဖြစ်ရှင်းမှာဖြစ်တယ
်။ဒီအတော်တွင်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နိုဝင်ဘာလ3ရက်နေ့ကတီးတန့်တွေ့ဆုံခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကလည်းနှစ်နိုင်ငံနယ်စပ်မှာအခြေစိုက်လှုပ်ရှားနေတဲ့သဘောအဖွဲ့အစည်းမှန်သမျှပူးပေါင်းနှိမ်နင်းတဲ့စစ်ဆင်ရေးတွေကြောင့်မြန်မာဟာအိန္ဒိယအတွက်အလွန်အရေးပါကြောင်းကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်ကတော့
ဒီနရိန်ဒရာမိုဒီပြောသလိုပေါ့သူ့နိုင်ငံတဲတော့ပဲပမာဏနိုင်ငံကိုဆန့်ကျင်တဲ့လက်နက်ကင်ဖွဲ့တွေဟာအိန္ဒိယနယ်မြေကိုတော့တွားပြီးတော့ကျေလို့မရဘူး။တွားပြီးတော့ခိုးလို့လည်းမရဘူး။အဲဒါကိုနရိန္ဒရာမိုဒီကပြောတယ်လို့ယူဆပါတယ
်။ဒါပေမဲ့တကယ်လို့အေအေကရခိုင်ပြည်နယ်ထဲမှာပဲမြန်မာနဲ့တိုက်နေတဲ့အပိုင်းမှာအိန္ဒိယကမြန်မာစစ်တပ်ကိုပို့ပြီးတော့ပန်ပိုးပြီးတော့အေအေကိုချိန်မုန်းတဲ့နေရာမှာအဲ့ဒါမျိုးကူညီပန်ပိုးနိုင်မဲ့သဘောမျိုးကရှိမလားချင
်း။တကယ်တော့ကျွန်တော်မထင်ဘူးခင်ဗျာ။သို့တော်လည်းပဲနိုင်ငံစစ်တပ်ချင်းဆက်ဆက်ရေးတွေရှိတော့ကအခုဟိုလက်နက်အကူအညီစသဖြင့်တော့သူတောင်းရင်တော့ပေးကောင်းပေးမယ်။နောက်ထောက်လိုင်းရေးသတင်းပေးကောင်းပေးမယ်။သို့တော့သူကနေပြီးတော့ဗမာမျိုးပေါ်မှာတော့ဝင်ပြီးတော့ဟလာဒီစစ်စစ်ရေးတွေဆင်နွှဲတာတော့အိန္ဒိယကပါမယ်လို့မထင်ပါဘူး
။ကရရမြစ်စီမံကိန်းအတွက်အိန္ဒိယဘက်ကတိုင်းတာစစ်ဆေးမှုတွေကို2002ခုနှစ်ကစတင်ခဲ့ပြီးစီမံကိန်းအကောင်အထည်ဖော်ဖို့2008ခုနှစ်မှာအိန္ဒိယမြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။မြစ်ကူးတရာစီမံကိန်းအပါအဝင်အိန္ဒိယဘက်ကအမေရိကန်ဒေါ်လာတန်250ရင်းနှီးမြှုပ်နှံဖို့ရာထားတဲ့ကလဒန်စီမံကိန်းဟာနေမြေလုံးကြုံမှုမရှိတာကြောင့်အချိန်ယူတိဆောက်နေရကြောင်းချင်းပြည်နယ်အစိုးရအဖွဲ့ကလည်းအောက်တိုဘာလ17ရက်နေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်
။မဲအင်ချင်နိုင်ပါရှင်။အိန္ဒိယပြည်တွင်းသတင်းတပုတ်ကိုဆက်ပြီးတင်ပြချင်ပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာ၄ဒုညဉ့်ဉန်းမှုအများဆုံးနိုင်ငံ၃နိုင်ငံမှပါဝင်နေပြီးမြို့တော်နယူဒေလီဟာလည်းကမ္ဘာမှာ၄ဒုအညဉ့်ဉန်းဆုံးမြို့ဖြစ်ပါတယ်။ကမ္ဘာ၄ဒုအရေးသွေးဆန်ရစီမံကိန်းအဖွဲ့ရဲ့အဆိုအရတော့လေဒုအရေးအသွေးအညွန့်ကင်းအမှတ်150ထက်ကျော်လို့ရင်ကျန်းမာရေးအတွက်အန္တရာယ်ရှိနေတဲ့အချိန်မှာအိန္ဒိယလေဒုကညွန့်ကင်းအမှတ်300အထက်မှာရှိနေပါတယ်အန္တရာယ်ရှိတဲ့ညွန့်ကင်းအမှတ်အမြင့်ဆုံးမှာရှိနေတဲ့ညူဒေလီမြို့တော်ရဲ့လေဒုညဉ့်ဉန်းမှုကိုအိန္ဒိယအနာပိုင်တွေဖြစ်ရှင်းဖို့စ조사နေတဲ့အကြောင်းဇလာတီစာဟုတ်သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
အိန္ဒိယနိုင်ငံမျိုးတော်နယူးဒေလီမြို့နယ်အနီးဝန်းကျင်မှာဒီတစ်ပတ်ထဲလေဒုညဉ့်ဉန်းမှုအဆိုးဆုံးအဆင့်ကိုရောက်လာခဲ့ပါတယ်။ဒေလီမြို့တော်အစိုးရကလူထုချမှတ်ရေးဆိုင်ရာအရေးပေါ်အခြေအနေတရက်ကိုကြေညာခဲ့ပြီးမော်တော်ယာဉ်အသုံးပြုမှုကိုလည်းတင်းကျပ်လိုက်ပါတယ်။လာမယ့်နိုဝင်ဘာလ15ရက်နေ့အထိမော်တော်ယာဉ်လိုင်စင်နံပါတ်မဂနန်းနဲ့ဆုံးတဲ့မော်တော်ကားတွေနဲ့စုံကနန်းနဲ့ဆုံးတဲ့မော်တော်ကားတွေတရချားစီတာမောင်းနှင်ခွင့်ရမှာဖြစ်ပါတယ်။တင်းတင်းလာနေကလိုင်စင်နံပါတ်မာဂနန်းနဲ့ဆုံးတဲ့ကားနဲ့ဒီလီမျိုးရဲကားမောင်းမိတဲ့ရှူပန်းတယောက်အေးအေးယူခံခဲ့ရပါတယ်
။ So Moses Vapka I did not know that the odd even rule was starting from today.
ကားနံပါတ်တွေကိုဇုံမခွဲကြတဲ့ဥပဒေဒီကနေ့စတယ်ဆိုတာကျွန်တော်မသိလိုက်ဘူး။ကျွန်တော်ကဒီလီမျိုးကိုအလုတ်ကိစ္စအတွက်ညကရောက်လာခဲ့တာပါ။အခုအိမ်ပြန်မလို့လမ်းပေါ်မှာစတိပြတဲ့ပူဆော်ကိုတွေ့လိုက်တော့အ мян ဆောင်ပြေးဖို့တော့ကြိုးစားတာပါပဲ။ဒါပေမဲ့အဖမ်းခံရပါတယ်။နောက်ဆိုဒီလိုအမှန်မျိုးမလုပ်တော့ပါဘူး။
လေလူညဉ့်ဉန်းလို့အိန္ဒိယကန်ဒီအပီပီဆိုင်ရာလေစိတ်မှာလေရင်ခီးစဉ်တွေနှောင့်နှဲတာတွေဖြစ်တယ်လို့ဖျက်ပြရတာတွေလည်းရှိခဲ့ပြီးအာနာပိုင်တွေဟာကလေးတွေရဲ့အကြောင်းတွေကိုလည်းပိတ်ခဲ့ရပါတယ်။လေလူညဉ့်ဉန်းမှုကိုလျှော့ချဖို့ရည်ရွယ်ချက်နဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းရပ်ဆိုင်းထားဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။အိန္ဒိယကန်ဒီအပီပီဆိုင်ရာလေစိတ်မှာအလုပ်လုပ်နေတဲ့ဘိုင်ရွန်စင်ကတော့လ လေးရင်းညံ့မှုကြောင့်အသက်ရှင်မဝတယ်လို့ဖြစ်ပြီးတယောက်ယောက်ကငရုတ်သီးနဲ့ပတ်လိုက်တယ်လို့မျက်စိထဲစပ်ဖြင်းဖြင်းခံစားနေရတယ်လို့ပြောပါတယ်။တကယ်တော့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကလက်တတော်ဖြစ်ပေါ်နေတဲ့လေးရင်းညံ့မှုဟာလူတိုင်းအတွက်အန္တရာယ်ရှိတယ်လို့သတိပေးထားတာပါ။လက်မထွက်လာတဲ့လူတိုင်းကတော့မျက်တဖုံးစွပ်ပြီးထွက်ကြရပါတယ်။အရင်ကတရုတ်နိုင်ငံဘီဂျင်းမြို့တော်ကမြို့သူမြို့သားတွေလုခဲ့တဲ့မြို့ပါဒေလီမြို့တောင်ပိုင်းကီလိုမီတာ300กว่าမှာရှိတဲ့တတ်မဟာအဆောက်အုံကိုကြည့်ကျင်လို့တရုတ်နိုင်ငံကရောက်လာတဲ့တူရစ်တယောက်ကတော့မိဂိုမြို့တွေနဲ့ပတ်ပင်းတူခဲ့ရတယ်လို့ပြောပါတယ
် We landed here on Friday and it was pretty bad it was hard to look outside we see that it's
ကျွန်တော်မနေ့ကမှလေယာဉ်နဲ့ရောက်တာမိဂိုမြို့တွေကတိတ်ဆိုးတယ်အပြင်ကိုမြင်ရဖို့ခက်တယ်မိဂိုမြို့တွေကပေါ်လာလိုက်ပျောက်သွားလိုက်ပဲမင်းညားကကျွန်တော်တို့ဒီလီမာရှိနေတယ်မြူတွေတိတ်မဆိုးတော်တော်ဝေးဝေးကိုကြည့်လို့ရတယ်ဒါပေမဲ့ဒီနေ့မနေ့ကျတော့တော်တော်ကိုစိုးသွားပြန်ရော
လွန်ခဲ့တဲ့နှစ်ပေါင်း20လောက်တုန်းကတရုတ်နိုင်ငံမြို့တော်ဘီဂျင်းမြို့ဟာလည်းကျောင်းပီးသွေးလောင်စာနဲ့မော်တော်ယာဉ်သုံးဆွဲမှုများပြားတာကြောင့်ကမ္ဘာလေထုညင်ညာမှုအများဆုံးမြို့တစ်မြို့ဖြစ်ခဲ့ပါတယ်ဒါပေမဲ့တရုတ်အစိုးရကတန့်ရှင်းတဲ့လေထုပြန်လည်ရရှိဖို့အချိန်တော်အတွင်းစနစ်တကျနဲ့တင်းကျပ်တဲ့အစီအစဉ်တွေချမှတ်ဆောင်ရွက်ခဲ့ပါတယ်အခုချိန်မှာတော့ဘီဂျင်းမြို့တော်နဲ့တရုတ်နိုင်ငံကတခြားမြို့ကြီးတွေမှာလူတွေမျက်နှာဖုံးတွေဆက်ဆီရမလို့ပဲလမ်းပြန်ရှောင်နေနိုင်ပါပြီ။လူတို့ညီညာမှုကိုရှော့ချဖို့အဓိကအစီအစဉ်တွေထဲမှာကျောင်းပီးသွေးဘွယ်လာအိုးအသုံးပြုမှုကိုထိန်းချုပ်တာတွေ၊တန့်ရှင်းတဲ့လောင်စာဆီတွေထောက်ပံ့ပေးတာတွေနဲ့အခြေခံစက်မှုလုပ်ငန်းတွေကိုပြန်လည်ပြုပြင်တည်ဆောက်တာတွေလှုပ်ဆောင်ခဲ့ရပါတယ်ခင်ဗျာ
။ကိုရဲမင်းချွန်ပါရှင်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေအပြီးမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆိုင်ရာသတင်းတွေကိုကောက်နှုတ်တင်ပြချက်ကိုထုတ်လွှင့်ပေးခြင်းပါတယ်။မအီတန့်စင်စူစီကောက်နှုတ်တင်ပြထားတာကိုနားဆင်ကြပါရှင်
။မြန်မာနိုင်ငံပေါ်လွှမ်းမိုးမှုရဖို့နိုင်ငံကြီးတွေကအပြိုင်ဆိုင်ကြိုးစားနေကြတဲ့ဆိုရဲကောင်းစင်နဲ့လေရီယာကင်ကနိုဝင်ဘာလ၄ရက်နေ့တုန်းကရေးထားတာကိုဘန်ကောက်ပို့စ်ဒေါ့ကောင်မှာဖတ်ရပါတယ်။မြန်မာနိုင်ငံပေါ်ဩစာပို့လွှမ်းနိုင်ဖို့တရုတ်အိန္ဒိယနဲ့ဂျပန်တို့ကကြိုးပမ်းနေတယ်လို့ရေးသားထားပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုခံနေရတဲ့မြန်မာနိုင်ငံကအာရှနိုင်ငံတွေရဲ့ထောက်ပံ့အားပေးမှုကိုလိုအပ်နေရလို့ဆိုပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးတော့ပြည်ထောင်လိုနိုင်ငံတွေကတိုက်ခိုက်ပြောဆိုနေတဲ့အချိန်မှာတရုတ်ကတော့ကုလသမဂ္ဂစည်းဝေးတွေမှာမြန်မာကိုကာကွယ်ပြောဆိုနေတယ်လို့ရေးသားထားပါတယ်။နိုင်ငံတကာကမြန်မာကိုတီးခြားဖြစ်အောင်တွန်းပို့နေရတဲ့အမျှနိုင်ငံရေးအရာစိတ်တည့်ရေးရအရာတာမကပဲနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ထောက်ပံ့မှုတွေအတွက်ပါတရုတ်အပေါ်မှာမြန်မာကအားကိုးနေရတာတွေပိုများလာနေတယ်လို့ထောက်ပြထားပါတယ်။တရုတ်နိုင်ငံအပေါ်မှာအရန်အားမကိုးမိစေအောင်လို့တရုတ်နဲ့မြန်မာအရန်နှိစက်တဲ့ပုံရိပ်မပေါ်လွင်အောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအမြဲတစေသတိထားပြီးတော့နေနေရတယ်လို့လည်းရေးသားထားပါတယ်။တရုတ်တရမန်တွေကတော့မြန်မာကတရားဝင်ပြည်သူတွေရှေ့မှာတရုတ်ရဲ့အကူအညီပေးမှုတွေအထူးသဖြင့်ရခိုင်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့ငြိမ်းချမ်းလုပ်ငန်းစဉ်တွေမှာတရုတ်အကူအညီပေးနေရတဲ့ကိုပေါ်ပေါ်ထင်ထင်အတိအမှတ်မပြုတ်ရပေါ်မှာညှဉ်းညင်ကြတယ်လို့လည်းရေးသားထားတာပါတရုတ်လောက်တောင်မကူညီတဲ့ဂျပန်အပေါ်မှာကျေးဇူးတင်ဆောင်ပြတာပုံများလေးဆိုပြီးတော့တရုတ်ကဝေဖန်တဲ့အကြောင်းရေးသားထားပါတယ်တရုတ်အိန္ဒိယနဲ့ဂျပန်အာဆီယံခေါင်းဆောင်တွေတက်ရောက်တဲ့လက်တလောကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေမှာတော်ဆန်းစုကြည်နဲ့အရေးပါတဲ့တန်တမန်ရေးရာလုပ်ငန်းတွေလှုပ်ဆောင်မှုလူမဲလို့စောင်းမရှင်ကထောက်ပြရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။ရုရှားရဲ့ SU-57 ဂျက်တိုက်လေယာဉ်ဝန်ထမ်းတဲ့နိုင်ငံတွေမှာမြန်မာ၊တရုတ်၊အိန္ဒိယ၊တူရကီနဲ့အယ်ဂျီးရီးယားနိုင်ငံတို့ပါဝင်တာဖြစ်တယ်ဆိုပြီးတော့ရေးသားထားတဲ့ကောင်းစဉ်နဲ့နိုဝင်ဘာလ၂ရက်နေ့မှာရေးထားတဲ့စောင်းမကို bulgarianmilitary.com မှာဖတ်ရပါတယ်။ကဘာတဝမ်းကာကွယ်ရေးခန္ဓာကိုအာရုံစိုက်နေတဲ့အမေရိကန်သတင်းဌာန The National Interest ရဲ့စာရင်းအရတော့မြန်မာ၊တရုတ်၊အိန္ဒိယ၊တူရကီနဲ့အယ်ဂျီးရီးယား၅နိုင်ငံတို့ဟာရုရှားရဲ့ Fifth Generation နောက်ဆုံးပေါ် SU-57 ဂျက်တိုက်လေယာဉ်ကိုဝယ်နိုင်တယ်လို့ကိုးကားရေးသားထားပါတယ်။ပြည်တွင်းစစ်ပွဲတွေမှာမြန်မာစစ်ရကတိုက်ခိုက်ဖို့တော့ SU-57 ဂျက်တိုက်လေယာဉ်တွေကအသုံးဝင်မှာမဟုတ်ပေမဲ့လည်းစီးရင်းအရလေတပ်အင်အားဖြည့်ပြီးတော့ဝေဟင်ကိုစီးရင်အရာထိန်းချုပ်နိုင်မှုမှာအထောက်အကူပြုနိုင်လိမ့်မယ်လို့ The National Interest သတင်းမီဒီယာကိုကူးကားပြီးတော့ရေးသားထားတာကိုအချင်းချင်းတင်ပြလိုက်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့ဒိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာဒိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်ရဲ့2019ခုနှစ်နိုဝင်ဘာလ6ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညအပြင်လိုင်းလက်မီတာ190 kHz 1595ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်သူယုံကြည်ရအစီအစဉ်ကိုမထုတ်လွှင့်ခင်မှာအင်္ဂါနေ့ညချမ်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင်။ကိုသားညိုဦးစီစဉ်ပြီးထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ဒါနဲ့ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကလေးတော့ကျူးစွာပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရအကာအကွယ်မပေးနိုင်ဘူးလားဆိုတာပါ။မြမယူရနှစ်သက်တကြံကာလမှာတန်ကျက်နဲ့ဝေဖန်မိလို့ဆိုပြီးတော့ဖန်ခံရတဲ့ဒေါင်းလူမျိုးဆက်တန်ချဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးတမှုစီခွင့်ရေးဆုံးရှုံးမှုတရားဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေကထောက်ပြနေပါတယ်။ဒီမတိုင်ခင်မှာလည်းအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တက်ကြွလှရှားသူအတော်များများဒီဖန်စီခံရတာတွေတရားစွဲခံရတာတွေဖြစ်နေပါတယ်။ဒါကြောင့်မလို့ဒီမှုစီကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီဒီမိုစီအခြေခံကိုအမှန်ကန်ကျက်မှာပြီးနိုင်တာဘာကြောင့်လဲကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးတဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ပြောင်စုရှင်နေများနဲ့ဥပဒေထောက်ကူပြုအဖွဲ့ကပါဦးရှင်နေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့မြန်မာသတင်းမီဒီယာကောင်စီကကိုမြင့်ကျော်ဖြစ်ပါတယ်ဗျာ။နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်။ကျွန်တော်အရင်ဆုံးရှင်နေဦးကြည်မြင့်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျ။ဆရာဦးကြည်မြင့်ကြားပါလားခင်ဗျ။ကြား
ပါပါခင်ဗျာ
။ဟုတ်ကဲ့ဆရာဦးကြည်မြင့်ကျွန်တော်ခုနကပြောလို့ပါပဲဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ခုနှစ်ပိုင်းနေမှာပြောဆိုမှုနဲ့ပတ်သက်ပြီးတော့ဒီအထူးဖြစ်တော့စက်တွေပုံမှန်တွေနဲ့ဖန်စီခါရီထောင်ချခါရီအသေးညှိုးနှမ်းစီလဲဆိုပြီးတော့ဖြစ်နေပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုစီအခုပြောင်းလဲဖြစ်နေတယ်အဲ့တော့တကယ်တမ်းလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတည်တည်ကြကြမရှိလို့လားဘာကြောင့်ပါလဲခင်ဗျာ
2008ပေါ်စီလို့အချိန်ဥပဒေပုံမှန်350ဒီကာကြီးမှာတော့လွတ်လပ်စွာပြောဆိုခွင့်ကိုခွင့်ပြုထားတယ်ခင်ဗျာဒါပေမဲ့တကယ်လက်တွေ့ကျင့်သုံးတဲ့အခါကျတော့ပုံစံမျိုးစုံနဲ့အာဏာပိုင်အဆက်ဆက်ကကျင့်သုံးချုပ်ချယ်တာတွေတွေ့ရတယ်အဲ့လိုဘာလို့တွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်ကနှစ်ပေါင်း30ကျော်စစ်နာအာဏာရှင်စနစ်အောက်မှာလေးလာခဲ့ရတဲ့အခါကျတော့ဒီလိုပွင့်လာတဲ့အခါမှာအုပ်ချုပ်သူတွေကလည်းပဲအဲ့ဒီတိုင်းပဲဆက်ပြီးတော့ဟလာဥသိစိန်နဲ့တက်ခါလည်းပဲဒီတိုင်းပဲဒေါ်စန်းစုကြည်နဲ့ကမှလည်းဒီတိုင်းပဲတိုးတက်မှုကသိသာတက်မလာဘူးအဲ့တော့နှစ်30ရဲ့ဟလာပြည်ပြည်ထဏဖိလိခဲ့တဲ့ဟာတောင်းဆိုလို့လို့ဒီခံရတဲ့လူတွေကအမြင်ရတယ်မျိုးအုပ်ချုပ်သူတွေကခံရတဲ့အခါကျတော့အုပ်ချုပ်သူတွေကသူတို့အုပ်ချုပ်သူဖြစ်သွားတဲ့အခါမှာကျတော့သူတို့ကကျွန်တော်တို့ကိုယ်တော့ပုံစံမျိုးမမြင်နိုင်တော့ဘူးအုပ်ချုပ်သူပုံစံနဲ့ပဲမြင်လိုက်ပြီးတော့ဒီလူတွေကဟလာဖိနှိပ်ထားမှာဖိနှိပ်ထားတဲ့ဥပဒေရှိမှသူတို့အုပ်ချုပ်ရေးအဖြစ်ကြီးနိုင်မယ်လို့အဲ့လိုယူဆကြပုံရပြီးလွတ်လပ်စွာစတင်ထုတ်ပြတော့တာချုပ်ချေပုံကလည်းအမျိုးမျိုးပဲအခုတော့အင်းလေးလက်ထက်တော့ပုံပါ900ဆိုတာဒါအပြေဖြတ်မှုတွေပြတ်ထန်ထားတာအများသောအားဖြင့်ငွေတန်းလေးချတယ်ဒါတော့ဥသိစိတ်လက်ထက်ကစပြီးနောက်ပိုင်းမှာထောင်ချလာတယ်ထောင်နှစ်နှစ်ထိချတာလည်းဖြစ်လာတယ်အဲ့ဒါလည်းဖြစ်တယ်နောက်ဒီဟိုဒင်းလက်ထက်မှာလည်းပုံပါ900နဲ့ထောင်ချတာလည်းရှိလာတယ်နောက်ကျောင်းသားတွေကိစ္စမှာလည်းကျောင်းသားတွေအမှုကိုလိုက်တဲ့ရှေ့တွေဆိုရင်လည်းပဲဟလာအဲဒါကလေတရားဆွဲပြီးတော့ထောင်ချတယ်အဲ့ဒါတွေလုပ်လာတယ်ဒါဒီဟာဒီလိုဖြစ်လာတယ်ပေါ့နော်အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပုပ်ပူဆိုင်ရလွတ်လပ်မှုနဲ့ပတ်သက်လို့ကျွန်တော်တို့အဲ60ကျောက်ကားကြီးနဲ့တို့ပထမဆုံးတားမြစ်တယ်တို့တားဟန်တားတဲ့ဟာအဲ့ဒါကဘာလဲဆိုကြည့်အမကမပေးဘူးအမကမပေးဘူးအပြေရှင်းမှုဖြစ်ရင်အဲ့ဒါမျိုးဖြစ်ပြီးတော့တို့လုပ်တယ်နောက်ကျွန်တော်တို့အဆိုးအဆုံးပေါ့ဗျာနောက်တစ်ခါကျတော့အဲ့ချက်ရောက်ကယူအမကပေးလိုက်ကောအမကလည်းပေးလိုက်ကောအဲ့ဒါကိုမကြိုက်တော့ဘူး အမကပေးလိုက်တဲ့ဟာမကြိုက်ဘူးဆိုရင်ဘာလို့လဲဆိုတော့နိုင်လို့လုံဥပဒေနဲ့စိုးရရအောင်နိုင်လို့လုံအမကပေးဖို့မရှိဘူးအဲ့တိတ်တယ်ပထမဆုံးစားပဲဗတိကုတ်ဆိုပြီးတော့နိုင်လို့လုံနဲ့စိုးရကြပြအောင်အတိအဖြတ်မှုတွေမှာရှိပါရဲ့ကနေကျွန်တော်တို့အဲအခြားပြဌာနာတဲ့ပုံမှန်900ရှိပါရဲ့ကနေအာမကမရနိုင်တဲ့ပုံကူတွေကဒီအမှုတွေနဲ့စိုးတယ်စိုးတဲ့အခါမှာနိုင်လို့လုံဥပဒေဆိုလို့ရှိရင်ကျွန်တော်တို့ပြည်သူပြည်သားတွေပြေးထားတဲ့အခွင့်အရေးဆောက်လိုက်ပြီးနောက်ကမလိုက်အောင်ဟလာအနောက်ဆက်မပြီးအောင်ပြည်သူပြည်သားတွေအတွက်ကာကွယ်ဖို့ပြေးထားတဲ့ဥပဒေကတကယ်ကျေဆုံးတဲ့ကျင့်သုံးကအာဏာပိုင်နဲ့စစ်တပ်ကိုတမတော်ကတမတော်ကဆွဲတာပဲသူတို့ကိုကာကွယ်တဲ့ဥပဒေဖြစ်နေတယ်ကျွန်တော်အပါဝင်ရောက်အများကြီးပဲငါးငါးကာကြီးနဲ့ဆွဲခံရတယ်ခါဝင်နဲ့ဆွဲခံရတယ်ဒီထောက်ချခံရတယ်ဒီအမှလည်းမရဘူးဆိုတော့အဲ့တော့လွတ်လပ်စွာပြောဆိုခွင့်လွတ်လပ်ဆွေးနွေးအစ်စက်ကြီးကို350လေးကာကြီးနဲ့ပြေးထားတာပဲကျွန်တော်တကယ်မခံစားဘူးတက်တူမှာဆိုတာအဲ့ဒါကိုကျွန်တော်ဥစွာတင်ပြချင်ပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်အဲ့မှာဆက်သေးမိလို့ရကခုနကဆရာဦးကြီးမိပြောသလိုပဲဥပဒေကိစ္စတွေပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီဒီမိုကရေစီစနစ်အသွင်ကူးပြောင်းမှုဆိုပြီးတော့ဒီအလက်ရှိအာဏာရဲ့ NLD ပါတီတက်လာတယ်လွှတ်တော်ထဲမှာလည်းတကယ်တမ်းပြောရင်တော့သူတို့အများစုပါပဲအဲ့တော့ပြောမယ်ဆိုရင်ဒီဥပဒေတွေပြင်မယ်ဆိုရင်ပြင်လို့ရတဲ့အခြေအနေရှိပါရဲ့နဲ့မပြင်တာလွှတ်တော်ရဲ့လက်ဟာမှုလားဒါမှမဟုတ်ရှင် NLD ပါတီရဲ့မူဝါဒကြောင့်လားဘယ်လိုကြောင့်ယူဆပါလဲ
အဲ့ဒီကတော့ကနိုင်လို့လို့ဥပဒေဆိုလို့ရှိရင်2019မှာဒီဆိုရလက်ထက်မှာပြတ်ဆန်းတာပြတ်ဆန်းတာကကျွန်တော်တို့ကာကွယ်ဖို့ပြီးတော့ထောင်းရက်နောက်နောက်ရောက်ခန်းလိုက်တာထောင်းရက်နောက်ဆက်ပြီးတာဒီအိမ်ထဲမှာမတရားဝင်တာဖန်တာရှိစားပူတာအဲ့ဒါတွေကိုကာကွယ်ဖို့ဆိုတဲ့ယူရချက်နဲ့သူကပုံမှန်ဒါနှစ်ကံငယ်မှာဆိုရင်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုပြီးမှနိုင်ငံသားတဝီဥပဒေနဲ့အညီလွတ်လပ်စွာသွားလာဆောင်ရွက်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုအာမခံတဲ့အခွင့်အရေးမှာအဲ့လိုကြီးထားတာအဲ့လိုပြည်ပြည်ခြားခြားကိုဒီနိုင်ငံလုံးဥပဒေရာကျွန်တော်တို့ကာကွယ်ဖို့ကြီးထားတာပြီးတော့ရင်လည်းပုံမှန်ကျွန်တော်တို့ရှင်းသားလို့မှဆိုရင်လည်းလူတူကြီးဂုံတိတ်ခါနဲ့ခြေပေါ်ကြောကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တင်းနည်းနည်းဆောင်ရွက်ခြင်းမပြုရအဲ့ဒီလိုလုပ်ပဲဆိုရင်၆၃နှစ်ထိချမှတ်နိုင်တယ်လို့ပုံမှန်30မှာပြန်ထားတာလေပြီးတော့ဘယ်ဥပဒေကဘလို့ပဲဆိုလို့ဒီဥပဒေရတယ်အရေးကြီးပါပဲအမှုဖွင့်မပေးတဲ့သူ၆၅နှစ်ထိချနိုင်တယ်ဆိုပြောအဲ့ဒီလိုအစာအကွယ်ပေးတာညာကျွန်တော်လည်းအားတက်တာပေါ့တကယ် practice skill နဲ့ကျင့်သုံးတော့ဆွတ်တော်ကိုယ်စီလေးကဒီမဲ့ဆန္ဒလူတွေကိုတရားစံဆွဲတယ်အမကမရဘူးတမတော်ကအဲဒီဒိုင်းလူလုံးနဲ့ဆွဲတယ်အမကမရဘူးအဲအဲ့ဒါဒီဒိုင်းလူလုံးကကျွန်တော်တို့မတုံ့ရဘူးမကျွန်တော်တို့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့ဆိုလူတွေ6လနဲ့တုံးကဟလာဟောပြောတာနဲ့ပတ်သက်လို့ကျွန်တော်တို့လောက်တာနေတိုက်ပြီးတော့အာဏာရပါတီရဲ့တရားဝင် policy ခြေကားဥပဒေပြင်ဆင်ဟောပြောခွင့်အာဏာပိုင်တွေနဲ့တိုက်ရောက်တယ်အဲ့ဒီလူအစီအဝေးမှာနောက်ရောက်ခံလိုက်ပြီးတော့မှတ်ပြီးတော့တရားဆွဲတာဒီနယ်လို့လို့ဥပဒေအရဆိုလို့ရှိရင်ဒါပုံမှန်ရှိသူပုံမှန်ရှိစာလုံးကိုပြည်ပြည်နေနေချိုးဖောက်ပြီးတော့ကျွန်တော်တို့တရားဆွဲတယ်ဆိုတာအရင်ဆိုထင်ရှားပါတယ်လို့အဲ့လိုပြောကြည့်ပါလေ
အဲ့တော့ကျွန်တော်အခုလက်ရှိတည်ဆဲဥပဒေတွေအရဆိုရှင်လွတ်လပ်စွာပြောဆိုခွင့်ကိုတကယ်တမ်းအာမခံမပေးနိုင်ဘူးလား
အာသူဥပဒေတွေကအရင်ကြီးမဆိုးဘူးကျင့်သုံးတဲ့လူတွေကအာဏာနဲ့အတမရောဆိုရမှာဆိုရင်တရားရုံးတွေကလည်းဒီနေ့ဖြစ်ပြီးလက်ကံအပြစ်ဒဏ်ကိုအပြစ်ပေးဟလာအပြစ်ဒဏ်တွေချဟလာတန်ကြားထိုးလည်းပဲချဟလာကျွန်တော်တို့တရားဝင်ဘောင်တွင်းကတရားဝင်အာဏာရပါတီကနေအစည်းအဝေးလွှတ်တော်မှာတမရောပဲလက်ခံထားတယ်တမရောနဲ့အင်ဂျင်နီယာလည်းပြည်စင်းကိုလက်ခံပြီးဆွေးနွေးနေတယ်အဲ့ဒါကိုထောက်ခံတဲ့ပွဲမှာဝင်ပြီးတော့တမရောကဝင်ပြီးတော့ကျွန်တော်တို့ကိုဟလာတရားဆွဲတယ်ဗျာအဲ့တော့အဲ့ဒီအာဏာရပါတီကတရားဝင်လုပ်ထားတာဥစ္စာပေါ်မှာကျွန်တော်တို့ဆွဲချင်းရေးစုစီတဲ့ဆွဲပေါ့ဒါနဲ့ငါးအလေးကကြီးနဲ့ဆွဲရမှာလေသဘောကဒီကငါးအလေးကကြီးနဲ့ဆွဲရမှာမဟုတ်ဘူးအဲ့အဲ့ဒီလိုကြောင့်မပြောချင်တာတော့ Federal Expression ကတော့တတိယပြည်နဲ့တိတ်ဆုပ်တုံးလာတယ်အထူးသဖြင့်တမတော်ကပိုးပြီးတော့ရှေ့ကိုတိုးလာတယ်ဒါ2020ရေကောက်ပွဲမှာတဖက်နဲ့ပဲအသေးကြီးတိုက်ကြမယ်အနိုင်ရမယ်ပွဲဟာခြိလန်းစတ်လန်းနေတယ်သူလေဒီလိုပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးချင်းမြေလေးလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ကုမ္ပဏီကျော်ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုမ္ပဏီကျော်ကတော့မြန်မာသတင်းမီဒီယာကောင်စီရပါသတင်းတော့တူဖြစ်ပါတယ်စင်းစားစရာတူဖြစ်ပါတယ်ကုမ္ပဏီကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ကုမ္ပဏီကျော်ခုနကဆရာဦးချင်းမြေကတော့ဥပဒေပိုင်းဆိုင်ရာရဆွေးနွေးတော့ပါတယ်ကျွန်တော်ကုမ္ပဏီကျော်ကိုမေးချင်တာကတော့အဓိကသတင်းမီဒီယာတွေဘက်ကအခြေအနေပေါ့နော်ခုနကလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတယ်ထောင်ချခံရတယ်ဒီအခြေအနေဖြစ်နေသလိုမျိုးသတင်းမီဒီယာတွေမှာကောဒီလွတ်လပ်စွာပြောဆိုရေးသားခွင့်ဘလောက်ထိထုတ်ချက်ခံရရလဲအခြေအနေဒီဘူးရအခြေအနေလေးခက်တူတူလေးရေလုံးပြောပါလားခင
်ဗျဒီနှစ်ထဲမှာပဲဒီ2019ခုနှစ်ထဲမှာပဲ along ชิมุลองชื่อเลยวะนะอ่ะมุตัวอะยังไม่ก็เสร็จแล้วเนี่ยมุเลยเนี่ยมุลองชื่อเลยดีนี่เทมาเว็บแทบจะคุยเนี่ยหาเรื่องชื่อเลยอ่ะก็มีเดียไต้หวันเนี่ยมีเดียเนี่ยปัตตาลูกบ่เนาะโอเคมีเดียเนี่ยปัตตาลูกโอเคแต่ในนั้นมาเนี่ยปัตตาดาริเว้ยอะไรอย่างเงี้ยมาเออที่ชั่วฮาเลยชั่วชั่วชั่วกาดีเลยชื่อเลยที่ชั่วฮาเราเออไอ้ที่เทมุลุงเนี่ยหาเรื่องชื่อเลยแต่ในมีเดียอุบลีเราหาเรื่องชื่อเลยเออไอ้ที่ฮาเลยก็มันก็ว่
ကျွန်တော်တရားရုံးကြည့်တော့မရလာသေးဘူးတော့အမှုကလည်းတရားဝင်မပိတ်သွားသေးဘူးဆိုတော့အနေထားမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ကကျောင်းရင်တော့အရေးတွက်အပြင်တက်လာတဲ့သဘောမျိုးကြည့်တယ်နောက်တစ်ခုကဒီလိုအွန်လိုင်းပေါ်မှာသင်တဲ့ဟာမျိုးတခါလေးမှာဟိုမီဒီယာဘရင်းမှာရေးလိုက်တော့လေမတွေ့သေးဘဲနဲ့အွန်လိုင်းမှာသင်တဲ့ဟာမျိုးကိုစောင့်ပြီးတော့
online မှာတင်တဲ့ဟာမျိုးကိုစောင့်ပြီးတော့အွန်လိုင်းမှာတင်မှာစောင့်ကြည့်လို့မျိုးနဲ့တွေ့ရမျိုးကိုလည်းအဲ့လိုပြန်စောင့်မျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့ဟိုပို့ပြီးတော့ပြည့်တယ်ရစေခြင်းနဲ့နောက်တစ်ခါတော့ဟိုသတင်းမီဒီယာကကိုယ့်အကိုဟိုဒီဟာမျိုးကိုဒီအကြောင်းအရာမျိုးကိုမကြိုက်ဘူးဆိုရင်ဒီလိုရေးသားမျိုးဒီလိုအကြောင်းအရာမျိုးဒီလိုရေးသားမျိုးအများကြီးဟိုခဏခဏကာပါလောက်တာရေးတာ
ျွန်တော်မိချင်တာကတိတ်ဟိုအကဲဆက်တဲ့ issue မျိုးတွေဥမာရခိုင်ပြည်နယ်မှာဆိုလို့ရှိရင် Ranger ဆိုတဲ့အုံနှုံးကနိုင်ငံတကာကတုံးနေတယ်ဒါပေမဲ့ဒါမြန်မာဆွေကလက်မခံပါဘူးနောက်ခုနပြောလို့ရခိုင်ပြည်မှာအခုအေးရခိုင်လက်နက်ကိုင်ဖွဲ့ရင်းနဲ့တိုက်ကြခိုက်ကြဖြစ်တယ်ဒီလိုတင်းနေရေးသားဖော်ပြမှုမှာကောအစိုးရဖြစ်စီစစ်တပ်ဘက်ကဖြစ်စီဖိအားပေးတာကန့်သက်တာမျိုးတွေရောကျွန်းပါလား
ဟုတ်ပါတယ်အဲ့ဒီစစပြောတဲ့တက်ကဆွဲတယ်ဆိုတဲ့အမှုတွေဟိုအားလုံးနီးပါးလောက်ကအားလုံးနီးပါးလောက်ကဒီပြိပခနဲ့ပတ်သက်တာရခိုင်ပြိပခနဲ့ပတ်သက်တဲ့ဟာတွေဖြစ်နေတယ်ဟိုဆိုလိုချင်တာကဟိုတစ်ခုကတော့16တင်းနဲ့ဆိုပြီးဆွဲတယ်တို့တော့အဲ့ဒီရာကျုပ်ကတင်းချောင်နေတော့ဟိုဘာကြောင့်ဘယ်အကြောင်းအကြောင်းဆိုတော့အခုချိန်ထိမသိဘူးဘောနော်ဒါလာနဲ့ချီတင်းချောင်နေတဲ့သဘောမျိုးရှိတယ်ဟိုကျန်တဲ့အမှုတွေကတော့66ဂါဂျီနဲ့ကျွဲတဲ့ဟာတွေဖြစ်တယ်။နောက်တော့အဲ့ဒါတွေကဒီပြိပကအကြောင်းရေးတဲ့ဟာကအများစုဖြစ်တယ်ပေါ့နော်။ပြိပကဆိုတော့လက်နက်ကိုင်ပြိပကရခိုင်ရလက်နက်ကိုင်ပြိပကကိုရေးတဲ့ဟာအများစုဖြစ်နေတာပေါ့နော
်။ဟုတ်ကဲ့ခုနကကျွန်တော်ကမေးသလိုဒီတရားစွဲတာအပြင်ပေါ့တသက်ဖိအားပေးတာအချက်ကင်တာအဲ့ဒါမျိုးတွေကိုဒီသတင်းဌာနတွေမှာကြွားတာမျိုးရှိပါလား
။တခုကတော့အဲ့ဒီပြီးခဲ့တဲ့လပိုင်းမှာရခိုင်ပြည်နယ်မှာဒီဒီဒီကပရိုဂရမ်တစ်ခုတွားလုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီမှာသူတို့ကမြောက်ဦးဘက်မှာတွားလုပ်တော့သူတို့ကဒရင်သမားတွေရခိုင်ပြည်နယ်ကိုလာတဲ့အခါမှာဟိုခွင့်ပြုချက်ယူရမယ်ပေါ့နော်ဒီပဒရင်သမားမဟုတ်ဘူးဒီတွင်ဒရင်သမားဒီတွင်လင်ခွင့်ပြုချက်ယူရမယ်ဆိုတော့အဲ့ဒီသဘောမျိုးရန်ကုန်ကဒရင်သမားပဲလာလာမန္တလေးကဒရင်သမားပဲလာလာဟိုတောင်ကြီးကပဲလာလာပေါ့နော်အဲ့လိုမျိုးဟိုအနောက်ကလိုက်ပြီးပြောတာတွေရှိတယ်အဲ့မှာဟိုတွားတဲ့တရင်ဌာနကဒိုကန်လောက်တဲ့လူတွေကလည်းတရင်လောက်တဲ့လူတွေကလည်းအဲ့ဒါကိုဟိုဘာမှမတုံ့ပြန်ပဲနောက်ပြန်ကန်ပြီးမှတောင်းရင်တွားပြီးဖြေရှင်းတာပေါ့နော်ဆိုတော့အဲ့ဒီမှာဟိုကောင်စီကိုစာပို့လာတဲ့ကိစ္စရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီမှာဟိုရခိုင်ပြည်နယ်သွေးရကိုအဲ့လိုမျိုးပြည်တွင်းကတရင်သမားတွေလည်းရခိုင်ပြည်နယ်တွားရင်ဟိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာတရားဝင်စာထုတ်ပြန်လာတဲ့ဟာများရှိသလားလို့ပြန်မေးတဲ့စာပြန်ပို့လိုက်တော့အကျိုးကြောင့်တော့မပြောင်းပါဘူးနော်ဆိုလိုချင်တာအဲ့ဒီအဖြစ်အပျက်ကတော့သက်သက်ပြောတယ်လို့ပဲကိုကြည်လင်းကတရင်သမားကဒီမြောက်ဦးလိုမျိုးမျိုးမှာတရင်သွားယူတဲ့ဟာမျိုးကိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာမျိုးခွင့်ပြုပြီးတော့အနောက်ကနေလိုက်ပြီးတော့ဒီခွင့်ပြုယူဖို့ဟိုဒေတာအုပ်ချုပ်ရေးအဏာပိုင်းညလိုက်ပြီးတော့ပြောတဲ့ဟာမျိုးတွေဒီလိုဖိအားပေးတာမျိုးတွေလည်းရှိခဲ့တယ်ပြီးခဲ့တဲ့လ
ဟုတ်ကဲ့ခင်ဗျာဆရာဦးကြည်မြင့်ကွန်မြူကျော်လီလိုင်းပေါ်မှာခန်းနေပြီပါခင်ဗျာတော်ရှင်ချို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော်ရှင်တူပေးစာပေးပို့ထားပါတယ်ဥက္ကန်သားတဲ့သူဟာလေးကျွန်တော်ဖတ်ပြချင်ပါတယ်သူကတော့ဥပဒေကြောင်းနဲ့ပတ်သက်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အာမခံချက်အားနည်းနေတာဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဿနာပါပဲတဲ့အခြေခံဥပဒေရဲ့ပုံမှန်354မှာနိုင်ငံသားတွေရဲ့ဒီမိုစီအခွင့်အရေးတွေကိုပြဋ္ဌာန်းထားပါတယ်ချွင်းချက်၃ချက်နဲ့ပြဋ္ဌာန်းထားပါတယ်တဲ့ဘာလဲဆိုရင်တော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးပြည်သူ့ကိုယ်ကျင့်တရားဆိုပြီးတော့ပါတဲ့ဒီနေရာမှာဥပဒေကြောင်းအရစဉ်းစားရင်အတော်လေးပြဿနာရှိပါတယ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာချွင်းချက်ထားပြီးတော့မပြတမ်းရပါဘူးတဲ့အဓိပ္ပာယ်ကိုလူသလိုပုံဖော်နိုင်တဲ့နားမလည်နိုင်တဲ့ဝါကျတွေလည်းမရှိရပါဘူးတဲ့နိုင်ငံတော်လုံခြုံရေးဆိုတာတိကျကျသတ်မှတ်ထားတာမရှိဘူးကြိုက်တယ်လို့အဓိပ္ပာယ်ကောက်ယူနိုင်ပါတယ်တဲ့တစ်ဆက်ချင်းမှာပဲအခြေခံဥပဒေရဲ့ပုံမှန်တစ်ခုဖြစ်တဲ့49မှာနိုင်ငံတော်ဖွင့်ဆိုချက်ပါတဲ့ နိုင်ငံတော်လုံခြုံရေးဆိုတာနိုင်ငံတော်ကိုဘယ်လိုဖွင့်ဆိုထားလဲဆိုတာနဲ့တိုက်ရိုက်ဆက်ဆံနေတဲ့အတွက်အဲ့ဒါကိုလည်းပြန်ကြည့်ရပါတယ်တဲ့နိုင်ငံတော်ဆိုတာကိုအုပ်ချုပ်ရေးအာဏာနဲ့ဥပဒေပြည်ရေးကအဖွဲ့အစည်းနဲ့ပုံကူဆိုပြီးတော့ဖွင့်ထားပါတယ်တဲ့သူတို့ကိုဝေဖန်ရင်ပဲနိုင်ငံတော်ကိုဝေဖန်တာပါပဲတဲ့ဒါကြောင့်မလို့ပြဿနာတက်တာပါတဲ့နောက်တစ်ခုကလွတ်လပ်စွာထုတ်ဖော်ပြောဆိုတာဟာဥပဒေရဆိုလို့ရှိရင်ပြစ်မှုမဟုတ်ဘူးဆိုတာပါတဲ့ထောင်မချနိုင်ပါဘူးအခြားဒီမိုစီနိုင်ငံတွေမှာလည်းပြစ်မှုလို့မမှတ်ယူပါဘူးတဲ့ဖွဲ့စည်းပုံကသူထောက်ပြထားတာပါအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နောက်ပိုင်းမှာဆရာဦးကြည်မီကိုနည်းနည်းမှတ်ချက်လေးနေကြပါတယ်ကျွန်တော်တော့ရှင်တူလေးလိုင်းပေါ်ရောက်လာလို့ကျွန်တော်ဦးတန်းမောင်စတိုတိုဆွနီမင်းမြန်လို့ရပါတယ်ခင်ဗျာ
အဲဒီဥပဒေနဲ့တရားရေးမှာကဒီစစ်တမ်းနဲ့ရဲတဲ့အုပ်ချုပ်ကလား NLD ရဲ့အုပ်ချုပ်ကလားခုတနေ့ကစစ်တပ်ကပြောတယ်ကတန်တက်ကတိုက်တာသူတို့စော်ကားတယ်ဆိုတော့တန်တက်တိုက်တယ်ဆိုတာကအာဏာရှင်အစိုးရကိုတိုက်တာစစ်တပ်ကိုစော်ကားတာမဟုတ်ပါဘူးလို့အဲစစ်တပ်ကတော့ဒီပြည်သူ့ရဲ့လားတော့စားပြီးတော့ပြည်သူ့ရောတရားစွဲလို့ရလားဟုတ်ကဲ့အဲ့ဒါလေးပြည်သူမှာဆိုဟုတ်ကဲ့ဒီလောက်ပါဘူ
းဟုတ်ကဲ့ဦးတမောင်မိကုန်းဘာတစ်ဆက်သေးဆရာဦးကြည်မြစ်ကိုကျွန်တော်မေးပြပါမယ်ဆရာဦးကြည်မြစ်ကျွန်တော်ခုနကဖတ်ပြတဲ့စာလေးကိုပဲအရင်ဖြည့်စီခြင်းပါတယ်ကောမတ်အမှတ်ချက်ပေးစီခြင်းပါတယ်ကြားလားမသိခင်ဗျာကြားလိုက်လားမသိသူကတော့ဥက္ကန္တာပြောသွားတဲ့ထောက်ပြထားတဲ့ချက်ပါအခြေခံဥပဒေမှာပါနေတဲ့အချက်လက်တွေအဲ့ဒါနဲ့ပတ်သက်လို့ဆရာဦးကြည်မြစ်ရဲ့ဒီမှတ်ချက်ကိုပြန်ကြားလိုပါတယ
်အချင်းချင်းပြောရင်ဒီအခြေခံဥပဒေမှာတအုံလုံးကြီးပါပြဿနာတွေရှိတယ်ပြဿနာတွေရှိတယ်ဘာဖြစ်လို့ရှိတာလဲဆိုတာကတော့အိုက်ဆာဆွဲစဉ်လုံးကလည်းစစ်အာဏာရှင်တွေအလိုကျဆွဲရတာပြည်သူအလိုကျဆွဲရတာမဟုတ်ဘူးပြည်သူရွေးချယ်တင်ပြောက်ထားတဲ့အစိုးရကိုယ်စားလှယ်တွေလည်းဆွဲရတာမဟုတ်ဘူးအတီးကြီးတော့လည်းလူကြီးတွေမှားပြီးတော့ဟလာအဲခါလေးပြီးပြီးတော့ဆိုလို့လဲခါမှာလူကြီးတွေဟာ90နဲ့က90တန်းမရှိဘဲနဲ့တကယ်မှာ90လေးတန်းလောက်ရှိပြီးတော့အဲစစ်ကြီးတွေကမှားအဲ့ပြီးတော့90နဲ့ရာခိုင်နှုန်းကထောက်ခံတယ်ဆိုတဲ့ပုံစံမျိုးတွေတုတ်ပြီးတော့လုပ်ဆိုတော့အဲ့တော့ပြောချင်တာကတော့ဒီဥတွေမှာအဆသာအရာချွေးရက်တွေရှိတယ်။ပြီးတော့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့လည်းမရှင်းမလင်းတွေရှိတယ်။နောက်တစ်ချက်ကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လည်းတရားဥပဒေစိုးမိုးရေးကိုထိန်းသိမ်းရမယ်။ဒီရဲဝန်ကြီးဌာနကိုစစ်တပ်ကချုပ်ကန့်ထားပြီးတော့စစ်ဘုတ်ချုပ်ကသူ့လူဝန်ကြီးကိုပဲပေးပြီးတော့အဲ့ဒီစစ်ဒီအမှုဖိနစ်လုပ်တဲ့ကောင်ပါလေစစ်တပ်ကအညီသာဒါကျေရေဟောဘုရားပြောတဲ့စကားပြောတာပါဒီတော့ရေမင်းကရေအတုလားရေအတုပါတဲ့ရေအတုတွေနဲ့အုပ်ချုပ်နေတဲ့ရေတပ်ဖွဲ့ကြီးဖြစ်တယ်အဲ့တော့ဒီအခြေခံဥပဒေကြောင့်မို့လို့အဲဘယ်လိုမှသူဟလာကျွန်တော်တို့အဓိကကြတဲ့ဝန်ကြီးဌာနတွေအဆင်ကြီးတယ်တော့ကာလုံတွေဖွင့်စည်းမှာပြဿနာရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီဟာကိုရိုးရိုးနည်းနဲ့တော့မရတော့ဘူးပြန်လေသုံးသပ်ပြီးတော့စွတ်တော်နည်းနဲ့ပဲဒီပြည်သူလူကြိုက်မကြိုက်ကိုစနခံွယ်ယူပြီးတော့ကြိုက်တယ်ဆိုရင်ဆက်အုပ်ချုပ်မကြိုက်ဘူးဆိုရင်တော့အသစ်ဆွဲပြီးတော့အသစ်ဆွဲတဲ့နေရာမှာလည်းပဲတမတော်ရဲတိုင်းသားကြီးရဲလက်ရှိအာဏာပိုင်ကြီးဆွဲပြီးတော့စနခံွယ်ပြန်လုပ်ပြီးတော့ပြန်ပြီးတော့ရွေးကောက်ပွဲအသစ်ပြန်တုံးတဲ့ခါအဲ့လိုလုပ်တဲ့နည်းနဲ့မှတပါဘလုံးနည်းနဲ့မှဒီဖွဲ့စည်းပုံဟိုဒီလိုနေရာကို၄-၆ခုကျော်လို့မရဘူးဒါကြောင့်မလို့ဒီဒီကိစ္စတွေဖြစ်နေရင်ဒီဖွဲ့စည်းပုံအခြေခံဥပဒေအားလုံးပြည်ပြည်ကြောင်လို့ဖြစ်တယ်ဆိုတာကတော့ကျွန်တော်အတိအလင်းဥပဒေသဘောတရားနည်းနဲ့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါ
ခင်ဗျာနောက်တစ်ချက်ကတော့
ဟုတ်ကဲ့ပြောပါ
နောက်တစ်ချက်ကတော့ကြားတယောက်ပြောတာမေးလို့ရှိတယ
်ဟုတ်ပါတယ်စစ်တပ်နဲ့ပတ်သ
က်လို့မေးမှကျွန်တော်မေးသွားတယ
် तू ကအဓိကစစ်တပ်နဲ့ပတ်သက်လို့မေးတာပါစစ်တပ်ကတရားစွဲရဲ့ကိစ္စတွေကလုတ်ခွင့်အောင်ရှိရလားပေါ့နော်ကျွန်တော်အတစ်သက်သေးမေးချင်တာက
ဟုတ်ပြီဟုတ်အဲ့ဒါဒီလိုဗျာအခုအဲ့ဒါတကယ်ကောင်းတဲ့မေးခွန်းမေးဘာပြောလို့လဲဆိုတဲ့အခါကျတော့စစ်တပ်ကစစ်တိုက်တဲ့အလုပ်လုပ်အောင်တက်ကြီးကာကွယ်ရေးလုပ်အောင်လေစစ်တပ်ကတရားစွဲခြင်းလေဆိုလို့ချင်း तू ကကျွန်တော်တို့ချင်းနေချုပ်ကိုတည်ပြရမယ်အဖြစ်စစ်ပြောပြီးတော့နိုင်ငံတော်ကိုစားလာစစ်တပ်ကနိုင်ငံတော်ကိုစားနေတဲ့ချင်းနေချုပ်ကစွဲပေးတယ်အဲ့ဟာဟိုလုံးလည်းအတင်းဆက်ကဒါပဲ तू ကစစ်ကိုယုံမယ် तू ကလုပ်ပြီးအရက်ဆွဲယုံနေမှာဝင်ပြီးတရားစွဲမှမိတယ်အဲ့ဒါဘယ်လိုမှမလုပ်ခဲ့ဘူးအဲ့ဒါကိုအခုတို့ကအဲ့ဒါတွင်းတွင်းကြီးလုပ်နေတယ်အဲ့ဒါသူတို့ကနောက်တစ်ခုကကျွန်တော်နိုင်ငံမှာဖြစ်နေတဲ့ဝင်းနေကြကောင်းတဲ့အဖြစ်အပျက်ကဘာလဲဆိုတော့အရက်သားကိုတက်မတော်ကစစ်တပ်ကဘယ်ဥပဒေနဲ့စိုက်တဲ့နေရာစိုက်တဲ့ချိန်မှာလောက်ကြောင်ပြန်ပြန်ရှေ့ကြောင်ပြန်ပြန်စိုက်တဲ့နေရာစိုက်တဲ့ဥပဒေစိုက်တဲ့တရားစွဲတဲ့ကေတရားရုံးနေရာလဲတက်မတော်ကဆွဲလာလို့ရှိရဲစခန်းကြီးရဲ့လက်ခံတရားဥပဒေအိုက်တဲ့အဖြစ်ကြီးဘိုးတော်ဒီလူတွေကတက်မတော်သားတွေပေါ်မှာလူတက်မရေးမှုတွေပေါ်မှာအမှုဖြစ်ခွင့်လည်းမရှိဘူးတို့တစ်ခါခေါ်သွားတော့ဒီလိုစစ်ကိုမဘာဖြစ်လို့ဒီမှန်းသိအဲ့တော့လွတ်လပ်ခွင့်နဲ့တရားစီရင်ရေးဟာပြည်သူတွေကမရဘဲနဲ့တက်မတော်ရပဲအတိအဝါရပြီးတော့ကျွန်တော်တို့ကပြည်သူပညာရှင်ကြီးကျွန်တော်ဆို195နှစ်ရှိကြသ
ဒီကနိုင်ငံတကာမှာ90 ငါးနှစ်80လောက်ဆိုပြန်လုံနေတဲ့အချိန်မှာ90ငါးနှစ်ရှိတယ်ဒီတော့ထောင်ထဲထဲပို့လို့တက်တက်မလို့လောက်လဲဗျာသူကဘယ်လိုပဲကဒီယူလာဆိုတာပါလဲဗျာဟုတ်ကဲ့ကြောက်ကြည့်မှာဟုတ်ကဲ့ကျွန်တော်ခတ်တူတူလေးကွန်ပျူတာမေးချင်ပါတယ်ခင်ဗျာကွန်ပျူတာခုနကကျွန်တော်ပြောလို့အမုန်းစကားနဲ့ပတ်သက်ပြီးတော့အင်တာနက်အွန်လိုင်းပေါ်မှာဒီအမုန်းစကားဆိုတဲ့ဟာကိုသူတို့
ဟိုဒီအင်တာနက်အွန်လိုင်းပေါ်မှာဒီမဟုတ်စကားဆိုတဲ့ဟာကိုသူတို့ဒီ Facebook ပေါ့နော်သူပြည်တော်မြန်မာနိုင်ငံ60,000ယောက်လောက်ကဆိုရှယ်မီဒီယာသုံးနေပြီး Facebook သုံးတော့ Facebook လို့ပဲပြောတော့Facebook ကသူတို့ဘယ်လိုပေါ်လစီနဲ့ဘယ်လိုဟာနဲ့ဟိုကွန်မြူနတီဖဲနက်ဆိုတာတော့ဟိုဒီအတိတ်ပြထုတ်ပြန်လာတယ်တိုးတော့ဒီဟာကအရင်ရေးပြီးရဆက်နေတာပေါ့နော်ဆိုတော့သူတို့တခါလီမှာဖြုတ်ချလိုက်တဲ့
ကျွန်တော်တို့ဒိုင်းလီလိုက်အစီအစဉ်ချင်းစစ်တော်လို့ဘာပေါင်းဆွေးနွေးပြီးတဲ့ရှင်းနေကြီးဦးကြည်မင်းရဲ့ကော်မတီကျွန်တော်ဒိုင်းလီလိုက်အစီအစဉ်တော်ဒီမှာပဲကျွန်တော်ကပြပါရစေ။ကိုတန်းညိုဦးစီစဉ်ပြီးထုတ်လုပ်သူကိုရနိုင်တဲ့အတူဆွေးနွေးခဲ့ကြတဲ့အင်ကာနေ့ညချန်တရက်လီလိုက်အစီအစဉ်မှာရှင်ဗီအိုအမေရိကန်အသံရဲ့ပုတ်ထုံးမြင်မနေ့ကအစီအစဉ်တွေကိုနားဆင်ရတာဖြစ်ပါတယ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ကိုဆက်သွယ်ချဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုတော့သူယုံကြည်ရာအပတ်စဉ်အစီအစဉ်ကိုနားဆင်ကြရအောင်ပါ။စာကြည့်တဲ့လုပ်ငန်းတွေလုပ်နေတဲ့ကြပြားဆရာညီစီဘာကိုယုံကြည်ပါတယ်မမိုးဖြူစီစဉ်ထားပါတယ
်ကျွန်တော်တို့ဒီဘက်မှာကြတော့တကယ်တမ်းလူအပ်နေတဲ့ဟာကပြည်သူတွေအများစုရဲ့အသိပညာပေါ့တကယ်တမ်းနိုင်ငံတော်ကယုံကြည်တယ်ဆိုတော့အခုဆိုရင်ဒါအမျိုးသားစာကြည့်တဲ့တွေလည်းလုပ်တယ်ကျွန်တော်တို့ဒီ Talking Foundation ကနေဆိုရေးသားစာကြည့်တဲ့တွေလည်းလုပ်တယ်နောက်တစ်ခါကျ online ဒီ application တွေကနေလည်းလုပ်တယ်ကောင်းပါဒါမှတကယ်တမ်းကျတော့ကျွန်တော်တို့နိုင်ငံမှာကတကယ်အခြေခံအသိပညာကိုမရောက်သေးတဲ့ဟာကအောက်ဆီဂျင်တွေကအများကြီးပဲ။အဲဒီလူတွေအတွက်ကိုကျွန်တော်တို့တကယ်ကိုအဲ့ data မှာချီရောက်နေလုပ်ပြီးနိုင်မယ်စာတိတိုင်းမျိုးတွေအများကြီးဖြစ်လာလို့ချင်းဒါပူကောင်းတယ်လို့ကျွန်တော်မြင်ပါ။အဲ့လိုပဲအဲ့ဒီလူကဏ္ဍမျိုးကိုလည်းအစိုးရအနေနဲ့ဒီလိုအမျိုးသားစာတိတိုင်းဒီမှာလည်းအများကြီးပဲသူတို့ဒီဦးထောက်ပံ့ပြီးတော့ဗောနော်သူတို့ကထောက်ပံ့မှုနဲ့လုပ်ပေးနေတဲ့သူပဲကျွန်တော်တို့ကြီးတူစာကြီးတိုက်ဒီကိုလည်းသူတို့အနေနဲ့အစိုးရအနေနဲ့အတူကအများကြီးထောက်ပံ့မှုတွေလုပ်ပေးနိုင်ဖို့လည်းဒါကျွန်တော်တို့နိုင်ငံမှာလိုအပ်တယ်လို့မြင်ပါတယ်။လက်ရှိမှာဖြစ်နေတာကတော့ဒီနိုင်ငံလုံးအတိုင်းအတာနဲ့ကြီးတူစာကြီးတိုက်ဥပဒေတွေပေါ်လာတယ်ဗောနော်။ကြီးငယ်တဲ့မှာပဲဒီဘက်မှာမူပိုင်ရေးဥပဒေတွေရှိတယ်ဒါနဲ့တကယ်တမ်းမှာကျတော့ပြည်သူစာကြည့်တဲ့ဥပဒေတွေနဲ့ဒီဘက်မှာရှိတဲ့မူပိုင်ရေးဥပဒေတွေကချိတ်ဆက်မှုကအားနည်းနေတဲ့အမျိုးတည်းသွားကြည့်တယ်။ဒီဘက်မှာမူပိုင်ရေးဥပဒေမှာကတော့ပြည်သူစာကြည့်တဲ့ဥပဒေကိုသွားပြီးတော့ချိတ်ဆက်ထားပြီးပြည်သူစာကြည့်တဲ့တွေကိုသွားပြီးချိတ်ဆက်ထားပြီးမယ်။ပြည်သူစာကြည့်တဲ့ဥပဒေမှာကျတော့မူပိုင်ဝင်းရဲ့ဘယ်လိုပြောမလဲဆိုစိုးကျိုးတွေကိုကျွန်တော်တို့ကပြန်ပြီးတော့အဲ့မှာကာဘာလုပ်ထားတဲ့မျိုးတွေအားနည်းနေတဲ့အခါကျတော့အဲ့လိုမျိုးတွေလုပ်ပေးနိုင်လို့ရှိရင်တော့ကိုကောင်းမယ်ပေါ့တကယ်တမ်းကတော့ကျွန်တော်တို့လက်ရှိစာကြည့်တဲ့အချင်းချင်းဆိုစာကြည့်တိုက်ဆိုတဲ့ဟာကြီးကကျွန်တော်တို့တန်းညီမှာကြိုးပြန်ပြီးတော့ရည်ရည်မှုအနေနဲ့ပြန်ထွက်လာတယ်။ကြိုးပြန်ပြန်ရည်ရည်မှုအနေနဲ့ထွက်ပြီးမှကျွန်တော်တို့ဒီဟို1990လောက်ကကျွန်တော်တို့စာကြည့်ပြီးဒီစာအုပ်အားအတိုင်းရည်ရည်မှုအနေနဲ့ထားလောက်တော့မှပြန်ပြီးတော့မသွားနိုင်သေးတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်။
အဲ့ဒီတော့ကျွန်တော်တို့ကအဲ့တာကြီးစာအုပ်50ရေးချင်းမှုကိုပြန်ပြီးတော့ဝင်သွားနိုင်တယ်ကျွန်တော်တို့စီလူစာကြီးတိုက်ကလေးတွေဖြစ်လာဖို့အတွက်အစိုးရအနေနဲ့ရောနောက်တကယ်စီလူတွေအနေနဲ့ရောတကယ်ကျွန်တော်တို့တွန်းတွန်းတက်တက်နဲ့စီလူစာနဲ့ဝိုင်းပြီးလုပ်ကြဖို့တူတယ်လို့မြင်ပါအဲ့ဒီလိုပဲကျွန်တော်တို့ကစာကြီးတိုက်လုပ်ကြမှုတွေကိုကျွန်တော်တို့လုပ်တဲ့အချိန်မှာပဲကျွန်တော်တို့ကတစ်ချိန်တည်းထဲမှာပါလုပ်ပြရမယ်ဆိုတော့ကျွန်တော်တို့ကကလေးစာတွေကိုလည်းကျွန်တော်တို့ဖွင့်ပြအောင်လုပ်ပြရမယ်ကလေးစာတွေကိုဖွင့်ပြအောင်လုပ်ပြတဲ့နေရာမှာကလေးတွေနဲ့ဒီမှာသူတို့ငွေတင်နေရတယ်ပြီသူတို့ဒီစာပတ်တဲ့အလေးအကျင့်လေးတွေရလာအောင်တယောက်နဲ့တယောက်ကိုသူတို့ဒီလိုမျိုးပူပေါင်းဆောင်ရွက်တက်လာအောင်အဲ့လိုမျိုးလိုအပ်တာမျိုးတွေရှိပါတယ်။နောက်တစ်ခါကျွန်တော်တို့ကလေးကြပြကျန်တာမှာစလို့ရှိရင်ဒီနေ့ကျွန်တော်တို့ကလေးတွေဖြတ်တန်းနေရတဲ့ခစ်စနစ်နဲ့ကြာရင်နည်းနည်းလေးအလန်းခွာသွားတဲ့သဘောမျိုးတွေရှိတယ်ပေါ့။အဲ့ဒီခါကျကျွန်တော်တို့ကဒီဘက်ကလေးတွေနဲ့ကန့်ညီတဲ့ကြပြတွေကိုကျွန်တော်တို့ထပ်ပြီးရှားဖို့လည်းလိုအပ်တယ်။တကယ်တမ်းကျတော့လူကြီးတွေရေးပြတဲ့ကလေးတွေဖတ်ဖို့ရေးပြတဲ့ကလေးကြပြာကြီးလည်းရှိဖို့လိုအပ်တယ်လို့ကလေးတွေကိုယ်တိုင်ရေးတဲ့ကလေးကြပြာကြီးလည်းသင်တန်းမှုတူတယ်တကယ်တမ်းကျတော့တိုင်းရိုင်းမှာလမ်းကြည့်လိုက်လို့ရှိရင်တော့ကလေးတစ်ချင်းနဲ့ပတ်သက်တဲ့ဟာမျိုးကိုလည်းတကယ်ကြည့်ပြညာရှင်တွေကလေးတွေအပေါ်မှာတကယ်စဉ်းစားထားတဲ့လူတွေအတိုင်းဝိုင်းနေရနေပြီးတော့ကလေးတစ်ချင်းလေးတွေဖန်ပြီးကြဖို့လည်းလိုအပ်တယ်လို့မြင်ပါတယ်ဒီစာစာကြည့်တဲ့ယူကြည့်မှုမှာအခုတော့တော်တော်များများလို့လောက်လာပါတယ်ဒီကလေးစာကလေးဒီမှာဒီစာပတ်တဲ့စာပတ်ခြင်းနှင့်တင်ရင်းနဲ့ပတ်သက်ပြီးတော့လေတော်တော်များများအလုံးတက်တက်ဆူဆူဆိုင်းနဲ့လောက်ကြတယ်ဒါပေမဲ့ကျွန်တော်တို့ဒီတကယ်စီးလူစာကြည့်လိုက်ဒီတင်းမှာကလေးလေးတွေကျော်လာအောင်စာကြည့်တဲ့ယူကြည့်မှုကိုသူတို့ငငယ်လေးကနေပြီးတော့သူတို့မှာတစ်ခါလေအလေးအကျင့်နဲ့စာကြည့်လိုက်ဒီတင်းမှာပြောတဲ့သူတို့ယူကြည့်မှုတွေနဲ့ဖြည့်ဖြည့်သွားအောင်သူတို့ဒီမှာရှင်းပြန်လာအောင်ဆိုပြီးတော့ကျွန်တော်တို့လောက်ကြရင်ပို့ပြီးတော့ကောင်းမယ်လို့လည်းမြင်ပါတယ်ခင်ဗျာ
ဘာသင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။ဒီရေအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်ခင်း8နာရီကနေ9နာရီအထိလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ကျွန်တော်သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကရှင်းညာပေးမှာပ
ါ။တမရဒေါ်နယ်ထရမ့်ကိုနိုင်ငံရေးထောက်ကူဖြစ်စေမယ်စုံစမ်းမှုလုပ်မယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာရဲ့ယူကရိန်းအတွက်အမေရိကန်ရဲ့စီးရေးအကူအညီဒေါ်လာတန်း400လောက်ကိုထုတ်ပေးမှာမဟုတ်ဘူးလို့သူယုံကြည်ကြောင်းဥရောပသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Gordon Sondland ကအောက်လွှတ်တော်ကျမ်းစာပွဲမှာထွက်ဆိုခဲ့ပါတယ်။ဒီမိုကရက်တစ်ကြီးဆိုထားတဲ့အောက်လွှတ်တော်ကသမရထမပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ခြင်းကတမ္မတီဆွန်လန်ထွက်ဆိုထားတာအတွက်ပြန်လည်ဖော်ပြချက်ကိုအင်ကာနေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်ကျော်ကရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကနေထိုင်းနိုင်ငံတောင်ပိုင်းကိုခိုးထုတ်လာမှာပါဝင်တဲ့အဓိကတန်းပြရှိသူတွေကထိုင်းဆွေကဖမ်းဝရမ်းထုတ်ထားသူတဦးဖြစ်တဲ့ကိုတုတ်ခေါ်စန်တီပီယာကော့ကိုကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးရမိပြီးအခုသူ့ကိုထိုင်းအာဏာပိုင်တွေဆီလွှဲပြောင်းပေးရလိုက်ပါပြီ။သူကိုလွန်ခဲ့တဲ့၄နှစ်ကလူကုန်ကူးမှုမှာပါဝင်သူတွေအတွက်ချထားတဲ့ထောင်နှံပြစ်ဒဏ်28နှစ်ကနေ89နှစ်အထိတိုးမြင့်ချထားပါတယ်။ရွန်ဂျာရင်းနဲ့ပတ်သက်ပြီးအမေရိကန်ကဘင်္ဂလားဒေ့ရှ်ကိုပြေဝထောက်ခံကြောင်းထက်လောင်းပြောဆိုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနတောင်အာရှနဲ့အာရှလေဝိုင်းဆိုင်ရာခေတ္တလက်ထောက်နိုင်ငံဂျာယီဝန်ကြီးနဲ့တွေ့ဆုံပြီးမှပြောကြားလိုက်တာပါ။အမေရိကန်ရဲ့တရုတ်တို့ကြားလက်ရှိဖြစ်ပေါ်နေတဲ့ကုန်သွယ်စစ်ပွဲဟာစားသုံးသူတွေအတွက်ကုန်စည်နှုန်းချင်းမြင့်မှုနဲ့အတူထုံကုန်ကျဆင်းမှုကြောင့်နှစ်ဖက်စလုံးစီးပွားကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ်
။နောက်ဆုံးရသတင်းတွေကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာက Darrell Smith ဖြစ်ပါတယ်။ညနေဘက်6နာရီကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းထိုမီတာ19.25တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA 1.2 1.3 အပေါင်းကဆုမွန်ကောင်းတောင်းပါတယ်။ကျမသင်္ကြန်ချိုက်ပါ။
This program has come to you from the Voice of America, Washington.